Welcome to the Voice of America in Burmese.
တရားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေတော်ရှင်များများ VOA American တိုင်းရဲ့2023ခုနှစ်ဩဂတ်လ26ရက်စနေနေ့ခင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညီညာရေးပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုကိုငင်းချင်းရင်းနဲ့ပဲသူပြောပြပေးမှာပါမြမပြတနာကိုစုပေါင်းအပြေရှာဖို့အတွက်ကုလသမဂ္ဂတွင်မှုချုပ်ကတန်းကြားလိုက်ပါတယ်။ရွန်ကြအရေးကိုနိုင်ငံတကာကနေလှစ်လူရှုမှထားကြဖို့မြမလူခွင့်ဆိုင်ရာအထုကိုယ်စားလေတောင်အန်ဒရူးစ်ကပြောပါတယ်။ precaution ရဲ့တည်ဆုံမှုဟာရုရှားသမ္မတလက်ချက်လို့အနောက်အုပ်စုရဲ့ပြောကြားချက်ဟာအလင်းညာလို့ဒီရုရှားအစိုးရကနေပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုငင်းကြရင်
။ဟုတ်ကဲ့ကျေးဇူးပါဗျာ။ဒီလိုထိတ်တန့်ရောက်သတင်းတွေအပြီးမှာနားဆင်ရမှာတခုကတော့
ဒီနေ့ခင်းညွန့်နဲ့အောင်သာရွာထဲကိုရောက်လာပြီဒီနေ့ကအိုင်အောင်သာကိုအိမ်မက်သဘောရှိတယ်အလုံးပေါင်း14ရွာပေါ့မကြောင်နေရတာ
စကိုင်းထဲကနေမြေရှင်းလင်းရေးလုပ်နေတဲ့စီရင်အခြေအနေကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါ့အပြင်မြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်တွေစောင်းမားတွေကိုလည်းစတိုက်တင်ဆက်တော်ဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမှာတော့သုတဆုံလင်အမေရိကန်တခွင်အမျိုးသမီးနဲ့တိတ်ပန်ကဏ္ဍတွေကိုထုတ်လင်းဖို့ပြင်ဆင်ထားပါတယ်မြတ်ခုတော့စနေမနေ့ခင်းထိတ်တန့်ရောက်သတင်းတွေကိုကျွန်တော်နဲ့တူဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်မြတ်
မြန်မာနိုင်ငံတွင်းကစနစ်တကျခွဲခြားဆက်ဆံမှုနဲ့အကြမ်းဖက်မှုကျူးလွန်နေတာတွေရဲ့အရင်းအမြစ်ကိုရှာဖွေဖော်ထုတ်ပြီးရေရှည်တည်တတ်မဲ့အဖြေရှာနိုင်အောင်အတွက်သက်ဆိုင်ရာအဖွဲ့အားလုံးကနဆတိုးပြီးပါဝင်ဖြည့်ရှင်းကြဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောင်းဆိုလိုက်တယ်လို့အတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖလိုရန်စီယာဆိုကိုနီနိုကတောက်ချန်နဲ့နယူးယောက်ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
Today marks 6 years since the forced mass displacement of Rohingya people and other communities from Myanmar's Rakhine State.
မြန်မာနိုင်ငံရခိုင်ပြည်နယ်ကနေရိုဟင်ဂျာတွေအစုလိုက်ထွက်ပြေးလာတာ6နှစ်ထဲကိုရောက်လာပါပြီ။ဒါပေမဲ့ရိုဟင်ဂျာတွေဟာအခုချိန်ထိအိန္ဒိယချင်းဘင်္ဂလားဒေ့ရှ်အပါအဝင်ပြည်ပမှာရောပြည်ရင်းမှာပါအိုးအိမ်ရွှေ့ပြောင်းအခြေချနေရဆဲပဲဖြစ်ကြောင်းပြောပါတယ်။ရိုဟင်ဂျာတွေအပါအဝင်မြန်မာနိုင်ငံကပြည်သူတွေဟာလက်ရှိဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်ရောမကြသေးခင်ကတိုက်ခတ်ခဲ့တဲ့မွန်ခမ်ဆိုက်ကလုန်းမုန်တိုင်းဒဏ်ကြောင့်မှာဒုက္ခတွေကြုံနေရဆဲဖြစ်ပြီးတော့ကုလသမဂ္ဂအနေနဲ့ရိုဟင်ဂျာတွေနေရာရင်းကိုသူတို့သဘောနဲ့သူတို့ဘေးကင်းစွာတိုက်ခတ်ရှိရှိရေရှည်ပြန်နေနိုင်အောင်အခြေအနေတွေဖန်တီးပေးဖို့ဆက်ပြီးပံ့ပိုးနေပါတယ်လို့လည်းပြောပါတယ်။ဒါအပြင်အကြမ်းဖက်မှုတွေကြောင့်အိုးရင်ဆန့်ခွာထွက်ပြေးနေရတဲ့ဒေသတွေမှာဒုက္ခတွေရဲ့အကာအကွယ်ပေးမှုပိုပြီးကောင်းအောင်လုပ်တာနဲ့တစ်ချိန်တည်းမှာပဲလူသားဆန္ဒမှုအကူအညီလိုအပ်နေသူတွေကိုတုံ့ပြန်အကူအညီတွေပေးနေတယ်လို့လည်းပြောပါတယ်။မြမအရေးရေရှည်ဖြည့်ရှင်းနိုင်မဲ့နီလန်းတွေကိုသက်ဆိုင်အဖွဲ့အားလုံးကစုပေါင်းပါဝင်ပြီးဖြည့်ရှင်းကြဖို့လဲတိုက်တွန်းသွားပါတယ်။ဒုက္ခသည်တွေကိုနှစ်ရှည်လများလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုလည်းကျေးဇူးတင်စကားပြောကြားခဲ့တာပါ
။ရိုဟင်ဂျာခေါင်းဆောင်တွေကအခြေခံလူအခွင့်အရေးတွေကိုညှဉ်းပယ်ခံနေရတဲ့တိုင်းနဲ့ချီတဲ့ဒုက္ခသည်တွေအတွက်တရားမျှတမှုရရှိရေးလုံခြုံရေးနဲ့ရေရှည်ရပ်တည်နိုင်ရေးအတွက်ဘလောက်ပဲကြိုးစားလုပ်ခဲ့ကြပေမဲ့နိုင်ငံတကာအစိုးရတွေရဲ့မကြာခဏဆိုသလိုလက်လူရှုချင်းခန်းနေရတယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကွန်ဆယ်တောမ်အဒရူးကတောက်ကြနေမှာပြောလိုက်ပြီးတကယ်အလုပ်ဖြစ်မဲ့လောက်ရက်တွေကိုလူခွင့်ရေးကိုလေးစားလိုက်နာတယ်ဆိုရက်နိုင်ငံတွေကစူပေါင်းလှုပ်ဆောင်ကြဖို့နှိုးဆော်လိုက်ပါတယ
် All too often these leaders and advocates have faced denial and indifference by those who are in position
မကြာခဏဆိုသလိုရိုဟင်ဂျာအရေးပြောဆိုလှုပ်ရှားမှုတွေဟာအခြေအနေတွေမတူကွဲပြားအောင်လုပ်ပေးနိုင်စွမ်းသူတွေရဲ့ညှဉ်းဆန်းခြင်းကိုခန်းနေရပါတယ်နိုင်ငံအစိုးရတွေကမကြမကြအနှစ်မပါတဲ့ထုတ်ပြန်ချက်တွေထုတ်တာနောက်ဆက်တွဲအရေးယူမှုအကျိုးဆက်မပါတဲ့ဆုံးဖြတ်ချက်တွေအတွက်ထောက်ခံမဲတွေပေးတာတွေလုပ်တတ်ကြပါလေကျွန်တော်ပုံမှန်လင်းလင်းပြောပါမယ်ကျွန်တော်ရိုဟင်ဂျာအတိုင်းဝိုင်းနဲ့စကားပြောကြည့်တဲ့အခါမှာသူတို့ကအနှစ်မပါဘလာတက်တက်ဂတိစကားတွေကိုစိတ်ပြက်နေကြပါပြီနိုင်ငံရေးရပြောဆိုတဲ့စကားလုံးတက်တက်ဘယ်ကုန်းမှခီးမပေါက်ပဲဖြစ်နေတဲ့မရေမတွက်နိုင်အောင်ထုတ်ပြန်နေတဲ့ကုလထုတ်ပြန်ချက်တွေကသူတို့သားသမီးတွေကိုဗိုက်ဝစေမှမဟုတ်ပါဘူးလို့ကုလအထူးကိုယ်စားလှယ်ကပြောသွားတာပါရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုလို့ညွှန်းဆိုကြတဲ့2018ခုနှစ်ရခိုင်ပြည်ပိုင်းကစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်ရိုဟင်ဂျာတွေအစုလိုက်အပြုံလိုက်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံခဲ့ရတာ6နှစ်ပြည့်အောက်မွေပဲအခမ်းအနားကိုအွန်လိုင်းမှာပြုလုပ်ရမှာကုလအထူးကိုယ်စားလှယ်ကအဲ့လိုပြောခဲ့တာပါဒီပွဲမှာရိုဟင်ဂျာလူမျိုးအဖွဲ့တွေက American UK UAE Bangladesh Gambia အစရှိတဲ့နိုင်ငံတကာတာဝန်ရှိသူတွေနဲ့လည်းရိုဟင်ဂျာရွေးတက်ဆုံဆွေးနွေးကြတာပါလေအဲ့ဒီမှာ Tom Andrew ကဒီလိုရိုဟင်ဂျာရေးကိုထိအောင်လုပ်နိုင်မှုရုရှားနဲ့တရုတ်ပါနေတဲ့ကုလလုံခြုံရေးကောင်စီကိုကြော်ဖြတ်ဆရာမလို့ပဲလူအခွင့်အရေးကိုလေးစားလိုက်နိုင်တဲ့နိုင်ငံတွေအတူပူးပေါင်းပြီးအရေးယူဆောင်ရွက်ဖို့လိုအပ်ကြောင်းတိုက်တွန်းသွားပါတယ်ခင်ဗျာ
ဗော့ဂနာကျေးစားတပ်ဖွဲ့ရဲ့ခေါင်းဆောင် precaution တည်ဆုံးမှုဟာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့လက်ချက်လို့အနောက်နိုင်ငံအုပ်စုတွေရဲ့ထင်ကြေးပေးပြောဆိုချက်တွေကအလိမ်ညာတာဖြစ်ကြောင်းရုရှားအစိုးရကတောက်ကြနေမှာတုံ့ပြန်ပြောဆိုလိုက်ပါတယ်ဘုတ်ဖူးနေကမော်စကိုမြို့ပြန်နားလေးမှာပြတ်ကျခဲ့တဲ့ဂျက်လင်းပေါ်မှာ precaution လိုက်ပါသွားချောင်းနဲ့ခီးတဲ့ဆဲဦးအမီးစင်းမှာသူ့နာမည်ပါနေပြီးတော့လေနဲ့လိုက်သွားသူအားလုံးတည်ဆုံးခဲ့တယ်လို့သတင်းတွေထွက်ပါတယ် precaution နဲ့သူ့ရဲ့ Wagner တပ်ဖွဲ့ထိပ်ပန်းအရာရှိအားလုံးတည်ဆုံးခဲ့ရတယ်လို့ကနူးရရှိတဲ့သတင်းချက်လက်တူကိုကူးကားပြီးတော့သမ္မတပူတင်ကပြောပါတယ် precaution တည်ဆုံးမှုကရုရှားသမ္မတလက်ချက်ဖြစ်နိုင်တယ်လို့ American သမ္မတဂျိုးဘိုင်ဒန်ထင်ကြေးပေးမှုတဲ့အခုလိုဝန်ထဲပေါ်ဖြစ်ရတဲ့ပတ်သက်ပြီးတော့ American သမ္မတတယောက်အနေနဲ့ဒီလိုမပြောသင့်ပါဘူးလို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရာဘီကော့ကတောက်ကြတဲ့အစောပိုင်းမှာမကြေမနပ်ပြောပါတယ်။သမ္မတဘိုင်ဒန်ဟာရုရှားမှာသမ္မတပူတင်မသိဘဲနဲ့ဖြစ်သွားတာမျိုးတိတ်မရှိဘူးလို့ဗုဒ္ဓဟူးနေမှာသတင်းတောက်တွေကိုပြောကြားလိုက်တာဖြစ်ပါတယ်။ precaution တည်ဆုံးမှုနဲ့ပတ်သက်ပြီးသမ္မတပူတင်ပြောခဲ့တဲ့အတွက်ရုရှားအစိုးရအနေနဲ့ဒီတည်ဆုံးမှုအတွက်တည်ဝင်အတည်ပြုချက်ရထားမှုရှိမရှိ AP သတင်းဌာနရဲ့မေးမြန်းချက်ကိုတော့ရုရှားအစိုးရပြောခွင့်ရကမျိုးစိုးဗီဇစစ်ဆေးတာအပါအဝင်လောတဲ့မှုကင်းဆိုင်ဆစ်ဆင်းမှုတွေအားလုံးကိုလုံနေစေဖြစ်ပြီးတော့တည်ဝင်မှတ်ချက်ရရင်တော့ထုတ်ပြန်ပေးမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်
။ဗက်ကနာကောင်းဆောင်လေးဖြစ်ကြတဲ့ Prigozhin နဲ့ Dmitry Akin တို့ကိုအသက်အန္တရာယ်လုံခြံခံရနိုင်တဲ့ချိန်ချောက်မှုတွေသတိထားဖို့သူသတိပေးခဲ့မှုကြောင်းရုရှားရဲ့အင်ဂျီချင်းမဟာမိတ် Belarus သမ္မတ Alexander Lukashenko ကတောက်ကြနေကထုတ်ဖော်ပြောဆိုလိုက်ပါတယ်။ဗက်ကနာတပ်ဖွဲ့ဝင်တွေကိုလည်း Belarus မှာဆက်လက်လက်ခံပေးထားမယ်လို့သူကဆိုပါတယ်။သူအသက်အတွက်စိုးရင်ကြောင်းတတိပေးခဲ့တာကိုပရီကိုချင်ကနှစ်ကြိမ်တိုင်တိုင်ညှဉ်းဆန်ခဲ့တယ်လို့လူကာရှင်ကပြောပါတယ်။ပုံကံမှုဖြစ်ချိန်တုန်းကမော်စကိုကိုဆက်ချီတက်ရင်တေမာပဲလို့တတိပေးခဲ့တဲ့တုန်းကလည်းပရီကိုချင်ကငါအသေးခံမယ်ဆိုပြီးပြောခဲ့တယ်လို့ဆိုပါတယ်။ပရီကိုချင်နဲ့ဗက်ကနာအဖွဲ့ထူထောင်မှာပါဝင်ခဲ့သူဒီမီထရီအက်တန်အက်ခင်နှစ်ဦးစလုံးဟာသူ့စီလားတွေ့တုန်းကတတိထားကြဖို့ပြောခဲ့တယ်လို့ဆိုပါတယ်။ဇွန်လနောက်ပိုင်းမှာဖြစ်ခဲ့တဲ့ပုံကံမှုအပြီးမှာသမ္မတဗလာဒီမီယာပူတင်ကအစိုးပိုင်းမှာပရီကိုချင်နဲ့သူ့ရဲ့တပ်ဖွဲ့တွေကိုချိန်မုန်းငယ်လို့ပြောပေးခဲ့ပေမဲ့လူကာရှင်ကကြားဝင်ပြီးညှိနှိုင်းပေးခဲ့လို့ပုံကံသူတွေကိုဗီလာရုစ်ကိုထွက်ခွာခွင့်ပြုခဲ့တာပါလူကာရှင်ကရဲ့အသက်ကိုတုတ်တင်ခြင်းမဖြစ်ဘူးလဲပူတင်ကိုမေတ္တာရက်ခံခဲ့ပါတယ်ဩဂတ်23ရက်နေ့ဗိုလ်ထုမှာပြတ်ကျခဲ့တဲ့ပုဂ္ဂလိကဂျက်လီရဲ့ခီးတဲ့စီးနှမှာပရီကိုချင်နဲ့ဒီမီထရီအက်ကင်တို့နှစ်ဦးစုံပါဝင်ပြီးသူတို့တည်ဆုံးသွားပြီလို့ယူဆပါတယ်ခင်ဗျာ
အမေရိကန်နဲ့ဗန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.25kHz 1.1.3 5.40kHz 4.0 5.51kHz 5.90kHz 5.95 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေအမေရိကန်တိုင်းကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပင်လယ်နဲ့စစ်ကမ်းကနေယူကရိန်းကကောက်နှံတွေတင်ဖို့ရဲ့အတွက်သဘောတူညီချက်ပြန်ပြီးအကောင့်ထဲဖို့လိုအပ်တယ်လို့ယူကရိန်းနဲ့တူရကီနိုင်ငံခြားရေးဝန်ကြီးတွေကပြောပါတယ်။ယူကရိန်းကောက်နှံတင်ဖို့နိုင်မှုအတွက်ပင်လယ်နဲ့စစ်ကမ်းတွေကနေပို့တဲ့နီလန်ပြင်ကုန်းလန်းလိုတခြားလမ်းကြောင်းတွေကတင်ဖို့နိုင်ဖို့လုပ်နေပေမဲ့ပင်လယ်နဲ့ရေပြင်ပိတ်ဆို့ထားမှုကိုရပ်ဆန့်ရမယ်လို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာကတူရကီနိုင်ငံခြားရေးဝန်ကြီးဟာကန်ဖိုင်တင်နဲ့တောက်ကြနဲ့ဆွေးနွေးပွဲပြီးသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီကောက်နှံတင်ပို့မှုဟာကမ္ဘာစံတဲ့ရေကဖူလုံရင်တက်တာမကလူသားစာနာမှုဆိုင်ရာတခြားကိစ္စရပ်တွေအတွက်ပါအရေးပါတဲ့အတွက်ဒီသဘောတူညီချက်ပြန်ဆနိုင်ရင်တူရကီအတွက်အဓိကဦးစားပေးလုပ်ရဖြစ်ကြောင်းလည်းပြောပါတယ်။ဒီကိစ္စမှာရုရှားပါဝင်မှုကအခက်အခဲတဲ့အတွက်ရုရှားပါပြန်ပြီးပါဖို့လိုအပ်တယ်လို့လည်းပြောပါတယ်။ဒီကောက်နှံတင်ပို့မှုဆိုင်ရာသဘောတူညီချက်ကိုတူရကီနဲ့ကုလသမဂ္ဂဂျောင်းဝင်ဆောင်ရွက်ပေးခဲ့တာဖြစ်ပြီးအခုသဘောတူညီချက်မှာရုရှားပါဝင်လာအောင်တူရကီကကြိုးပမ်းနေတာလည်းဖြစ်ပါတယ်။
သမ္မတဒေါ်နယ်ထရန့်ဟာကြာလာပြည်နေကဂျော်ဂျီယာပြည်နယ်အာဏာပိုင်တွေထုတ်ပြန်ခဲ့တဲ့သူ့ရဲ့အကျဉ်းအောင်မှတ်တမ်းကိုယ်တိုင်ဓာတ်ပုံကြောင့်သမိုင်းဝင်သွားခဲ့ပါတယ်။ဒါဟာတက်တောင့်တက်တာရှိတဲ့ခံစားချက်မဟုတ်ပါဘူး။အထူးသဖြင့်အမားတစ်ခုမှမလုပ်မိပဲအခုလိုအလုတ်ခံရတဲ့အခါမှာဆိုပြီးတရုတ်ကနောက်ထရန့်ကနောက်ပိုင်းမှာ Fox News Digital သတင်းဌာနကိုမှတ်တမ်းဓာတ်ပုံအရက်ခံရတဲ့ပတ်သက်ပြီးသူ့ခံစားချက်ကိုပြောခဲ့ပါတယ်။အက်တလန္တာအကျဉ်းအောင်မှာရာဇဝတ်မှုဒရာဇင်ကျော်နဲ့ဆွဲချက်တင်ခံရပြီးမင်းပိုင်အကြာမှာမတ်ရှော့လို့ခေါ်တဲ့အကျဉ်းသားမှတ်တမ်းဓာတ်ပုံရပ်ယူခံရတာမှာကင်မရာကိုဒေါသတကြီးနဲ့သမရဟောင်းထရန့်ကမျက်မှောင်ကျုပ်ကြည့်နေတဲ့ဓာတ်ပုံဟာကြော်ကြားသွားတာဖြစ်ပါတယ်ထရန့်ကိုထောက်ခံသူကန့်ကွက်သူနှစ်ဖက်လုံးကအွန်လိုင်းမှာကဘာတဝဲမျှဝေနေကြတာပါထရန့်ကိုယ်တိုင်လည်းအရင်က Twitter လို့ခေါ်တဲ့ X လူမှုကွန်ရက်နဲ့သူ့ရဲ့ကိုယ်ပိုင် Social Platform Truth Social တို့မှာတင်ပြီးရွေးကောက်ပွဲရန်ဝန်ဝင်ရှာမှအသုံးပြုခဲ့ပါတယ်ဂျော်ဂျီယာပြည်နယ်မှာ2020ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ဖို့ကြိုးစားမှုဆွဲချက်နဲ့အဖမ်းခံမှုကြာတော်ရင်းတွေကအက်တလန်တာကိုသွားခဲ့တဲ့ထရန့်ဟာ၅လအတွင်း၄ချိန်မြောက် ရာဇဝတ်မှုနဲ့တရားစွဲဆိုခံရတာဖြစ်လို့ရာဇဝတ်မှုဆိုင်ရာဆွဲချက်တွေနဲ့ရင်ဆိုင်ခဲ့ရတဲ့ပထမဆုံးသောအမေရိကန်သမ္မတဟောင်းတူဦးဖြစ်တမိုင်းတွင်ခဲ့ပြီးဖြစ်ပါတယ်များ
ဆူဒန်နိုင်ငံမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့လူသားဆန္ဒမှုဆိုင်ရာပြဿနာတွေဟာတနိုင်ငံလုံးကိုပြန့်နှံ့နေပြီးတော့နိုင်ငံအတွက်ချိန်ချောက်မှုအန္တရာယ်ကြုံရတယ်လို့ကုလသမဂ္ဂလူသားဆန္ဒမှုဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဆူဒန်စစ်တပ်ခေါင်းဆောင်နဲ့ဆူဒန်မှာအာဏာသိမ်းစင်ပောင်းဝင်ခဲ့တဲ့ RSF တပ်တွေကြားမေလလယ်ကနေစခဲ့တဲ့တိုက်ပွဲတွေဟာမြို့ကြီးတွေဖြစ်တဲ့ဂျူဘာ၊ခါတူးနဲ့ဒန်ဖာမြို့တွေကနေခုဆိုအရှိတောင်ပိုင်းကော်ဒိုဖန်ပြည်နယ်ထိတောင်ကူးဆက်နေပြီလို့ပြောပါတယ်။တောင်ပိုင်းကော်ဒိုဖန်မြို့တော်ကာဒူဂျီမာဆိုအရိယုံတွေလမ်းဆုပ်ပိတ်ဆို့မှုတွေကြောင့်စားနပ်ရိက္ခာတွေပြတ်လည်နေပြီးတော့အငတ်ပေးဆိုင်နေသူတွေကိုအကူအညီပေးမှုတွေလည်းအပိတ်ပင်ခံနေရတယ်လို့ပြောပါတယ်။အနောက်ပိုင်းကကော်ဒိုဖန်မြို့တော် EL ဖူလာမှာလည်းလူသားဆန္ဒမှုအကူအညီပေးတဲ့ယုံ၊ကူညီပေးတဲ့ပစ္စည်းတွေဖောက်ထွင်းတာလူရတားကိုခန်းနေရတယ်လို့ပြောပါတယ
်။ဂျပန်နိုင်ငံဟွန်ရှူကျွအရှေ့မြောက်ပိုင်းပစိဖိတ်ပုံပြရာကိုမျက်နှာပြုနေတဲ့ဖူကူရှိမာဒိုင်အချီနျူကလ িয়ার ဆက်ယုံတပ်ပေါင်းဘုံကအေးခံမှုအုံပြုခဲ့တဲ့ရေဆိုးတွေကိုဆွန့်ထုတ်ပြီးနောက်ပိုင်းသမုဒ္ဒရာတွေကရေတွေကိုနမူနာစစ်ဆေးကြည့်ရမှာရေဒီယိုဓာတ်တတိကြွမှုကလက်ခံနိုင်တဲ့အတိုင်းတာအတွင်းမှာကောင်းကောင်းရှိနေတယ်လို့ဆက်ယုံတာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်။ဒါပေဆက်ရွေးရဲ့နှစ်မိုင်နီးပါးအတွင်းနေရာ10ခုကရေနမူနာတွေကိုကြာသာပရိနေမှာရယူစစ်ဆေးခဲ့ကြောင်းတိုချိုလျှက်စစ်စွမ်းအင်ကုမ္ပဏီတာဝန်ရှိသူတွေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။နမူနာအလုံးမှာဘေးဖြစ်စေတဲ့ Tritium Death ပါဝင်နှုံးကသူတို့သတ်မှတ်ထားတဲ့ Backrel 900အောက်မှာရှိနေကြောင်းတွေ့ရတယ်ဆိုပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့သတ်မှတ်ထားတဲ့တောက်သုံးရေအတွက်အန္တရာယ်မဖြစ်စေတဲ့ Tritium ပါဝင်နှုံးဆန်သတ်မှတ်ချက်က Backrel 1000ခန့်သက်ထားတာပါ။ဘက်ခရက်ကရေဒီယိုတတိကြွမှုမှာနိုင်ငံတကာအသိမှတ်ပြုအတိုင်းတာတစ်ခုဖြစ်ပါတယ်။2011တုန်းကဆူနာမီတန်းခံခဲ့ရပြီးနျူကလ িয়ার တပ်ပေါင်းဘူပျက်စီးခဲ့လို့အဲ့ဒီမှာပြန်လည်တန်ရှင်းရေးလုပ်ပြီးဖျက်သိမ်းမှုကိုရေစိုးတွေဆက်ထုတ်လွှင့်ဖို့လိုတယ်လို့ဂျပန်တာဝန်ရှိသူတွေကပြောထားတာပါ။ရေစိုးတွေကိုဒါရုအစိမ့်မသိအောင်ဘေးကင်းတဲ့အဆင့်တွေတတ်ဆင်ပြီးထုတ်လွှင့်နေတာပါ။တောက်ကြနေအစောပိုင်းကလည်းဂျပန်နိုင်ငံရေးဝန်ကြီးဟာနိုင်ငံတကာအမှုစွမ်းအင်အေဂျင်စီအကြီးအကဲနဲ့အွန်လိုင်းကတွေ့ဆုံပြီးရေတွေဆွန့်ထုတ်ဖို့ဆွေးနွေးခဲ့ကြပါတယ်။ကုလအေဂျင်စီကအရင်ကဂျပန်ရဲ့ရေစိုးထုတ်မဲ့စီစဉ်ကိုအတည်ပြုခဲ့တာပါတောက်ကြနေမှာလဲဒီအစီအစဉ်ဘေးကင်းကြောင်း IAEA ကထက်လောင်းအာမခံပြောကြားခဲ့ပါတယ်ခင်ဗျာစနေမနေ့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြခဲ့တာဖြစ်ပါတယ်အခုတော့သတင်းပြပုတ်ချက်တွေဆောင်းပါးတွေကိုစက်တိုက်တင်ဆက်သွားပါမယ်ပထမဆုံးတော့မြမရေးအာဆီယံဆောင်ရွက်ချက်အပေါ်တုံ့တက်ချက်မတင်ဆက်မိမှာပြည်တွင်းစီးရေးသတင်းပြပုတ်ချက်နဲ့စတင်ပြစီစကိုင်းတိုင်းခင်ဦးမြို့နယ်မှာစစ်တပ်ကစစ်ကြောင်း2ကြောင်းနဲ့နေမြေရှင်လေးလုပ်နေတဲ့အတွက်ကျေးရွာ14ရွာကဒေသခံ8000နီးပါးစစ်ဘေးရှောင်နေရတယ်လို့စစ်ဘေးတခွသားတွေကကူညီနေသူတွေက VOA ကိုပြောပါတယ်။ဝက်လက်တောင်ချမ်းမှာလည်းစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ဒေသခံတချို့သေဆုံးတာရှိပြီးနေထိုင်မှုရှုခံနေရတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းနယ်ကခင်ဦးမြို့နယ်ဝက်လက်မြို့နယ်တွေကအခြေအနေတွေကိုကိုရဲမုံကတင်ပြပေးမှဖြစ်ပါတယ်။
ရွှေဘုံမြို့နယ်ကထွက်လာတဲ့စစ်တပ်စစ်ကြောင်း2ကြောင်းဟာဩဂုတ်လ25ရက်နေ့မနက်ပိုင်းမှာခင်ဦးမြို့နယ်ကကျေးရွာတွေကိုဝင်ရောက်လာတဲ့အတွက်ကျေးရွာ14ရွာကဒေသခံ8000နီးပါးဟာဘေးလွရာကိုတင်းရှောင်နေကြရတာပါစစ်တပ်ဟာကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်တာမရှိပေမဲ့လက်နက်ကြီးတွေနဲ့အနီးအနားကကျေးရွာတွေကိုပစ်ခတ်တာရှိတယ်လို့စစ်ဘေးရှောင်တွေကိုကူညီနေသူတူကအခုလိုပြောပါတယ
်မနေ့ကရှေဘွားနေပြန်လာတာမနေ့လင်းတော့ပင်နင်းသားလေးကိုရောက်တာအခုနေ့လေကျတော့မနောင်းလာဝင်သွားပြီကျောင်းကကျတော့ဟိုတနေ့ကရေဦးကနေလာပြီးရှေဘူသွားတဲ့စစ်ကြောင်းကကနေ့ခင်းညွန့်နဲ့အောင်နာရွာထဲကိုရောက်လာပြီကနေ့ကျအိုင်အောင်နာကိုအိမ်မက်သဘောရှိတယ်အလုံးပေါင်း14ရွာပေါ့မတောင်းနေရတာ8000လောက်ပေါ့နော်တိုက်ပွဲဖြစ်တာတော့မကြောက်လက်နက်ကြီးပြတဲ့နေရာတော့ကြားတယ်အုံးအုံးနဲ့နေရာမိုးတွေချိန်နေတဲ့တိုင်းပဲ
စစ်တပ်ရဲ့နေမြင်ရှင်းလင်းတာတွေကြောင့်စစ်တပ်တက်ဆွဲထားတဲ့အောင်သာကြီးရွာအပါအဝင်အင်ပေါက်မယန်းအင်းကုံသာမြကန်အင်ပတ်အစရှိတဲ့ကြီးရွာ14ရွာကဒေသခံတွေတင်းရှောင်နေရတာလည်းဖြစ်ပါတယ်တဇယ်နဲ့ရေဦးမျိုးကစစ်တပ်နဲ့စစ်တပ်ထောက်ခံသူပြူစောထီတွေပါတဲ့စစ်ကြောင်းဟာရွှေဘိုကိုသွားဖို့ခင်ဦးမျိုးနယ်ထဲဖြတ်ရင်းနေမြေရှင်းလင်းနေရာကြောင့်ဒေသခံတွေထွက်ပြေးနေရတာဖြစ်ပြီးဩဂုတ်လ22ရက်နေ့ကအသက်ကြီးအဖို့တဦးစစ်ဘေးတင်းရှောင်ရင်အမောဖောက်တိုက်ဆုံးခဲ့ပါသေးတယ်။စကိုင်းတိုင်းထဲမှာပဲဝက်လက်မျိုးမှာဆိုရင်ဝက်လက်တောင်ချန်းကမန္တလေးမြစ်ကြီးနားရထားလမ်းကိုပြင်ဆင်မှုစကိုင်းနဲ့ဝက်လက်မျိုးအဆက်ထန်းကြီးဘူတာမှာတက်ဆွဲထားတဲ့စစ်တပ်ဟာဩဂုတ်လ24ရက်မှာထန်းကြီးကျွာကနေယူနေကိုမိရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မိငိမ့်တက်ဖို့ဝင်ရောက်တဲ့အရက်သားတွေကိုလည်းပြစ်ခတ်တဲ့အတွက်အရက်သား2ဦးသေဆုံးပြီး3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံသူကအခုလိုပြောပါတယ်
။သူ့အစ်ကိုကြောင့်ခကြီးပူလာမှရှိတယ်နော်။ခကြီးကျွာမိရှုတော့အမမိရှုတော့ဇော်ကန်ကဝင်းနေညာဝင်းနေရဲ့ချိန်မှာပေးဆက်ဆက်ကဘက တူပြစ်တာပေါ့နော်ပြီးတော့တယောက်ကတော့ပက်လက်လန်ပြီးပြင်နေရလေပြီးအခုဒီအလောင်းမကောက်သေးချာတန်ရဲ့လူတွေသုံးယောက်တည်းမနေရှိရပေါ့အခုတော့ဖေးဘွတ်တော့မခိုင်ဘူးဒီဆုံးနာတရားကိုကျွန်တော်တော့လည်းဒီလိုလေတရားပဲအစားအနေကလည်းမရှိခံရတာဘူးကျွန်တော်တိတ်နေနေပဲကြံနေပါလေအခုကကြွားရဲ့နောက်ချောင်းပြီးရတာရှိပေါ့ဒီတန်လန်းရဲ့ဒီကစားကလည်းတော့ပြေးနေတယ်နောက်ပြီးတော့ဒီဟိုပြေးတာပေါ့ကွာတန်လန်းကိုပြီးတော့မလန်းမကောင်းလိုက်ပြီးတော့ဒီပြေးနေတဲ့စစ်ချောင်းပြေးပြီးဆန်းပြီးတော့ဒီတန်လန်းလှုပ်ခိုင်းတာပေါ့နော်ဒီတော့ပူတာဆွဲတဲ့ပုံနဲ့လည်းလှုပ်သားပြေးခိုင်းနိုင်ပြီးအနည်းဆုံးတော့15ရောက်ရောင်းနေဆိုတဲ့တန်လန်းရဲ့ရှိနေချင
်းစစ်တပ်ဟာစကိုင်းမျိုးနဲ့ဝက်လက်မျိုးနယ်တွေကဖျက်သွားတဲ့မန္တလေးမြကြီးနားယထာလန်းကိုပြင်ဆင်ဖို့အတွက်စကိုင်းမြို့ထဲမှာလည်းနေမြေရှင်းလင်းရေးတွေလုပ်ခဲ့ပြီးအဲ့ဒီနေမြေရှင်းလင်းရေးအတွင်းအရက်သားနဲ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေအပါအဝင်အနည်းဆုံး9ဦးခန့်တိတ်ဆုံးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။ဩဂုတ်လ23ရက်နေ့မှာတော့စကိုင်းမြို့ကနေတဆင့်ဝက်လက်မြို့တွေကိုဝင်ရောက်လာခဲ့ပြီးတိုက်ပွဲဖြစ်တာမရှိပေမဲ့စီးရီးတင်းမာနေတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကလည်းမိုင်းဆွဲတိုက်ခိုက်တာတွေရှိခဲ့ပါတယ်ခင်ဗျာ
။စကိုင်းတိုင်းနဲ့အခြေအနေကိုကိုရဲမွန်တင်ပြခဲ့တာပါ။အခုတော့မြန်မာနဲ့အာဆီယံသုံးသက်ချက်ကိုကြည့်ရအောင်ပါမြန်မာရဲ့အာဆီယံဆောင်ရွက်ချက်တွေပေါ်နိုင်ငံတကာတိုင်ဝမ်ကအာမေယဖြစ်နေချိန်အာဆီယံလက်ချဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံရဲ့လက်ကျန်တက်တက်မှာထိတိယောက်လှုပ်ဆောင်နိုင်ပါမလားဆိုတာမေးခွန်းထုတ်ဆရာဖြစ်လာနေပါတယ်ရန်ကုန်ကသတင်းတောက်မှတ်စုဖြစ်ပေးပို့ထားတာကိုမတ်စုမွန်ကစူးစီးတင်ဆက်ထားပါတယ်
အာနာသိန်းကာလနှစ်နှစ်ခွဲကျော်ကြာလာတဲ့အချိန်ထိမြန်မာစစ်တပ်ဟာအာဆီယံဘုံသဘောတူညီချက်၅ရပ်ကိုလိုက်ပါလှုပ်ဆောင်ခြင်းမရှိသလိုအာဆီယံအနေနဲ့မြန်မာကိုထိထိရောက်ရောက်ဖိအားမပေးနိုင်တဲ့အပေါ်ဝေဖန်မှုတွေကျေလောင်လာခဲ့ပါတယ်။အာဆီယံနိုင်ငံထဲမှာမြန်မာအရေးကိုအတက်အကျဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကတော့လက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့အချိန်မှာမြန်မာအရေးသက်ဆိုင်သူအားလုံးပါဝင်တဲ့ဆွေးနွေးမှုတွေနဲ့ဖြည့်ရှင်းနိုင်မှုဆက်ပြီးကြိုးပမ်းသွားမယ်လို့ပြောပါတယ်။ဒီလိုကြိုးပမ်းနာမှာတော့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့အကြိမ်60ကျော်ထိတွေ့ဆက်ဆံခဲ့ပြီးတန်တမာရေးအရာချင်းကတဲ့နီလန်ကိုတုံးခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီကတိတ်မကြသေးခင်တုန်းကပဲပြောဆိုခဲ့ပါဗါအာဆီယံအနေနဲ့ဘလို့ပဲကြိုးပမ်းမြန်မာစစ်ကောင်စီဘက်ကလိုက်ပါဆောင်ရွက်မှုမရှိဘူးဆိုရင်အာဆီယံဘုံသဘောတူညီချက်5ရပ်ကအောင်မြင်လာဖို့မရှိပါဘူးလို့နိုင်ငံရေးလေတာသုံးသက်သူဦးတန်းစိုးနိုင်က VOA ကိုပြောပါတယ်
အခုအင်ဒိုနီးရှားတွေမကပါဘူးအာဆီယံနိုင်ငံအားလုံးကတာဝန်ယူမယ်ဆိုလည်းဖြစ်မှာမဟုတ်ပါဘူး။ဒါကြောင့်လဲဆိုအာဆီယံနိုင်ငံအားလုံးကဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်ကိုမင်းအောင်လှိုင်တို့စစ်ကောင်စီကမလိုက်နာတာအခုကနှစ်နှစ်ခွဲရှိနေပါပြီ။အဲ့ဒီအတွက်ဘာမှအရေးယူတာလည်းမရှိဆောင်ရွက်တာလည်းမရှိဘူးသူတို့ကမဖိတ်တာတစ်ခုပဲတော့ရှိတာပေါ့ဗျာနော်။အဲ့ဒါကလွယ်လို့ရှိရင်ဘဝပြည်ထနာဖြစ်ခြင်းရဲ့အတွက်ဘာဆုံးဖြတ်ချက်နဲ့ဘာလက်တွေ့ဆောင်ရွက်မှုမှအာဆီယံကမလုံးနိုင်ပါဘူး။အဲ့လိုမလုံးနိုင်တဲ့အတွက်ကျွန်တော်တို့ကအာဆီယံကိုအပြစ်ပြောဖို့လည်းဖြစ်တာပေါ့လေအာဆီယံဖွဲ့စည်းမှာကသဘောထားအတူကြတာမဟုတ်မတူတဲ့သဘောထားအပေါ်မှာအာဆီယံဖွဲ့ဝင်အားလုံးကလည်းတညီတညွတ်တည်းရှိတာမဟုတ်အဲ့လိုမရှိတဲ့အနေအထားအောက်မှာတိုင်းပြည်တစ်ပြည်ရဲ့အရေးကိုမဆွတ်ဖက်ရဆိုတဲ့အာဆီယံမူပါလဲရှိနေတော့အာဆီယံကိုဒီတာဝန်ပေးတာကမလုံလောက်ဘူးလို့ကျွန်တော်တို့ယူဆပါ
ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်အင်အားကြီးနိုင်ငံတွေပါပါဝင်လာမယ်ဆိုရင်တော့မြမရေးမှာဖြည့်ရှင်းကောင်းဖြည့်ရှင်းနိုင်မှာဖြစ်ပေမဲ့လက်ရှိအနေအထားမှာတော့အင်ဒိုနီးရှားပဲဖြစ်ဖြစ်တခြားအာဆီယံအလဲကျဥက္ကဋ္ဌပဲဖြစ်ဖြစ်ထိရောက်အောင်ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့ဦးတန်းစိုးနိုင်ကပြောပါတယ်
။ဒီရုရှားနဲ့အမေရိကန်အဲ့ဒီသုံးနိုင်ငံကနေပြီးတော့ဒီပြောင်းအားပြဿနာနဲ့ပတ်သက်လို့ရည်ရွယ်မယ်ဖြည့်ရှင်းမယ်နော်သူတို့ကြိုက်တယ်မယ်ဆိုရင်တော့အဆင်ပြေနိုင်ကြရှိပါလိမ့်မယ်။ကျန်နေကျွန်တော်ကုလသမဂ္ဂရဲ့အထွေထွေညီလာခံကနိုင်ငံပေါင်း190ကျော်တာဝန်ယူမယ်ဆိုလဲဖြစ်မှာမဟုတ်ပါဘူးအဲ့တော့အဲ့ဒီကမဖြစ်တဲ့အတွက်အာဆီယံကိုလွှတ်ပြလိုက်တာအဲ့တော့အာဆီယံလည်းခုနိုင်ငံ၃နိုင်ငံရှိနေပြီအဲ့တော့အဲ့ဒီ၃နိုင်ငံလုံးလည်းမအောင်မြင်ဘူးအခုလာမဲ့လာအိုစ်ကလည်းပဲဟိုတရုတ်ရဲ့သဘောထားနဲ့သူကလည်းဒီအာဆီယံလုပ်ငန်းစဉ်တွေကိုအကောင့်ထည့်ဖို့နေတယ်လို့ဖြစ်တဲ့အခါကျတော့အခုလာမဲ့တလခွဲမှာအင်ဒိုနီးရှားဘာမှပြပြမြောက်ရမဆောင်ရွက်နိုင်သလိုလာအိုစ်ဥဆောင်မှုအောက်မှာလည်းအာဆီယံကဘာမှထိထိရောက်ရောက်ဆောင်ရွက်နိုင်မယ်လို့မမျှော်လင့်ကြောင်းကျွန်တော်တို့ဗမာပြည်သူတယောက်အနေနဲ့ကတော့ကျွန်တော်အဲ့ဒီသဘောထားကိုပွင့်လင်းစွာပြောချင်ပါတယ
်။အာဆီယံဘုံသဘောတူညီချက်၅ရပ်ကိုလိုက်ပါဆောင်ရွက်ခြင်းမရှိတဲ့မြန်မာစစ်ကောင်စီကိုလက်တလောအာဆီယံထိပ်သီးအစည်းအဝေးတွေနဲ့အာဆီယံနဲ့ဆက်စပ်တဲ့အစည်းအဝေးတွေမှာတက်ရောက်ခွင့်မပြုဘဲဖယ်ကျင်ထားတာရှိပေမဲ့လို့အာဆီယံရဲ့ကင်တွယ်မှုဟာစစ်ကောင်စီဘက်မှထိရောက်တဲ့ဖိအားဖြစ်မလာသေးဘူးလို့လည်းနိုင်ငံရေးနဲ့လူခွေးစောင့်ကြည့်လည်လာသူတွေကဝေဖန်ထောက်ပြနေကြပါတယ်ရှင်
။မြန်မာရေးအာဆီယံရဲ့အခန်းကဏ္ဍကိုမတ်စုမွန်တင်ပြခဲ့တာပါ။အခုတော့ထိုင်းမှာမြန်မာပြည်ကိုပြန်ငွေလွှဲရင်သုံးနိုင်မယ့်စနစ်အသစ်တစ်ခုအကြောင်းကြည့်ရအောင်ပါထိုင်းရောက်မြန်မာရွှေ့ပြောင်းလုပ်သားတွေဘဏ်ကိုလူကိုယ်တိုင်သွားเสียရမလို့ပဲ K Plus Mobile Banking ကနေ KBZ Pay ကိုတိုက်ရိုက်ငွေလွှဲနိုင်အောင်မြန်မာ KBZ Pay နဲ့ထိုင်းနိုင်ငံ K Plus တို့ပူးပေါင်းပြီးတော့လှုပ်ဆောင်ထားတယ်လို့ KBZ Bank ကထုတ်ပြန်ထားပါတယ်ဒီငွေလွှဲစနစ်တွေဟာတရားဝင်အလုပ်သမားတွေအတွက်အဆင်ပြေနိုင်ပေမဲ့တရားဝင်ရွှေ့ပြောင်းအလုပ်သမားတွေအတွက်အဆင်မပြေနိုင်ဘူးလို့လည်းအလုပ်သမားရေးဆောင်ရွက်နေကြသူတွေကပြောပါတယ်ရန်ကုန်ကလာတဲ့သတင်းကိုဦးဝင်းမင်းကတင်ပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ပါထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေအနေနဲ့မြန်မာနိုင်ငံကိုငွေလွှဲတဲ့အခါဘဏ်ဒါမှမဟုတ်ငွေလွှဲဝန်ဆောင်မှုပေးတဲ့နေရာတွေကိုလူကိုယ်တိုင်သွားစရာမလိုတော့ပဲအလွယ်တကူငွေလွှဲနိုင်ဖို့အတွက်မြန်မာနိုင်ငံ KBZ Pay နဲ့ထိုင်းသီကွန်ဘဏ် K Bank ဘဏ်တို့ပူးပေါင်းပြီး K Plus Mobile App စတင်လိုက်တဲ့အကြောင်းထိုင်း K Bank နဲ့မြန်မာ KBZ Bank တို့ကဩဂတ်လ22ရက်နေ့မှာအသေးစိတ်ထုတ်ပြန်ခဲ့ကြတာပါအလားတူမြန်မာတန်ရုံးကလည်းမြန်မာတွေအလွယ်တကူငွေလွှဲနိုင်မဲ့ D-Money ဝန်ဆောင်မှုကိုသုံးဖို့တိုက်တွန်းထားပါတယ်။ online ပေါ်ကနေငွေတိုက်ရိုက်လွှဲနိုင်တဲ့ဒီငွေလွှဲစနစ်တွေသုံးဖို့မှာတော့ထိုင်းမှာတရားဝင်နေထိုင်အလုပ်လုပ်ကင်ပြီးတရားဝင်ဘဏ်စင်ရှိဖို့လိုပါတယ်။ဒါကြောင့်ဒီစနစ်တွေကတရားဝင်အလုပ်လာလုပ်ကြတဲ့အလုပ်သမားတွေအတွက်အဆင်ပြေကောင်းတည်နိုင်ပေမဲ့တရားမဝင်ရွှေ့ပြောင်းအလုပ်သမားတွေအတွက်တော့အဆင်မပြေနိုင်ဘူးလို့အလုပ်သမားရေးဆောင်ရွက်နေသူတွေနဲ့ရွှေ့ပြောင်းအလုပ်သမားတွေကပြောကြပါတယ်။ထိုင်းရောက်မြန်မာရွှေ့ပြောင်းအလုပ်သမားရေးဆောင်ရွက်နေတဲ့ကိုမိုးကျိုးကအခုလိုပြောပါတယ်
။ပြောမယ်ဆိုရင်ထိုင်းရောက်တော့မှအထောက်ထားရှိသွားတဲ့အများစုသောရွှေ့ပြောင်းလုပ်သားတွေအနေနဲ့ကိုနဲ့နီးစပ်ရာပတ်သက်ရာဆက်ဆက်ရာ KB တို့ဝေမန်းကြီးတို့အဲ့လိုသူတို့ရဲ့ဒီဝေလဲကွဲစားတွေအကျိုးဆောင်တွေနဲ့ဆက်လက်လုပ်ကိုင်ခြင်းကသူတို့အတွက်လွယ်ကူတယ်၊မြန်ဆန်တယ်၊လုံခြုံတယ်၊စိတ်ချတယ်။အစိုးရစနစ်ကကောင်းပင်ကောင်းပင်မလဲစစ်ဆိုးရဖြစ်နေတာ။စစ်ဆိုးရဖြစ်နေတဲ့အခါကျတော့စစ်ဆိုးရပေါ်မှာမယုံကြည်တာ၊မစိတ်ချတာ။နောက်တော့မြန်မာသားဥမှငွေလဲတယ်ဆိုတော့မြန်မာသားဥဆိုတဲ့အရှိန်မြန်မာတိုင်းရောကိုလေဒီထိုင်းမှာရှိတဲ့ထိုင်းရောက်မြန်မာရွှေပြောင်းလူသားတွေကယုံကြည်မှုလည်းရှိတာမဟုတ်ဘူးစိတ်ချမှုလည်းရှိတာမဟုတ်ဘူးနောက်တော့မြန်မာတိုင်းဥစ္စာတို့အနိုင်ကျင့်နေတယ်စားစားတိုင်းလုပ်တဲ့ခါတွေမှာတို့အမြဲတမ်းအနိုင်ကျင့်ခံရတယ်ဆိုတော့ဒီမြန်မာတိုင်းဥပေါ်မှာလည်းယုံကြည်မှုမရှိဘူးအဲ့တော့ယုံကြည်မှုတွေစိတ်ချမှုတွေဒီလွယ်ကူမှုတွေမြန်ဆန်မှုတွေနောက်ဒီသူတို့ရဲ့စိတ်ပိုင်းဆိုင်ရာပိုင်းနေပါဒီလက်ရှိလုပ်နေတဲ့ဒီအစိုးရရဲ့လုပ်ငန်းစဉ်ကဘလို့မှအဆင်မပြေနိုင်ဘူးမအောင်မြင်နိုင်ဘူးလို့သုံးသပ်တယ်လေ
။ထိုင်းနိုင်ငံမှာသွားရောက်အလုပ်လုပ်ကြတဲ့မြန်မာတွေစမ်းတဲ့ခြေရှိပေမဲ့အများစုကအောက်လန်းလို့ခေါ်တဲ့တရားမဝင်လမ်းကြောင်းတွေကနေတဆင့်သွားရောက်ပြီးတရားမဝင်အလုပ်လုပ်ကိုင်နေကြသူတွေဖြစ်ပါတယ်။ဒီလိုလူတွေမှာတရားဝင်ဘဏ်အကောင့်မရှိကြသလိုမြန်မာနိုင်ငံကိုငွေလွှဲတဲ့အခါပြင်ပငွေလွှဲဝန်ဆောင်မှုဟွန်ဒီတွေကိုသုံးကြပါတယ်။ရွှေပြောင်းလူသမားတူဖြစ်တဲ့ကိုရီမွန်ကတော့အခုပြောတဲ့ငွေလွှဲစနစ်တွေကိုတိကျနားမလည်သလိုသူ့အတွက်လည်းအသုံးမဝင်ဘူးလို့ပြောပါတယ်
။ကျွန်တော်ကတော့ဘယ်လိုပြောမှာဒီအစိုးရလောက်ပေးတဲ့ဘဏ်နဲ့လွှဲမဲ့အစီအစဉ်ကတော့မရှိဘူးဗျာ။သူတို့ကတော့ဒီထိုင်းလောက်သားတရားဝင်85ရာခိုင်နှုန်းလားသူတို့ပြော90ရာခိုင်နှုန်းလားသူတို့လွှဲရမယ်အဲ့လိုပြောတာပဲဘဏ်တူဘဏ်လွှဲလို့ရှိရင်အဲ့လိုကတော့အဆင်မပြေဘူးလေဒီဘက်မှာကတော့ကိုယ့်အခက်ခဲတွေကိုရှိရတယ်MOU နဲ့လာတဲ့သူတွေကြတော့လွှဲဖို့အဆင်ပြေတာပေါ့ကျွန်တော်အောက်လန်းကတက်တဲ့လူတွေကြတော့အဆင်ပြေတဲ့ဟာတွေရှိတယ်။အရင်လွှဲနေကြပွဲစားနဲ့လွှဲတာပဲအဆင်ပြေမလို့ရှင်တာပဲကျွန်တော်ကြတော့
မြမသံယုံကတော့ထမ်းရောက်အလို့သမားတွေမြမပြည်ကိုငွေလွှဲတဲ့အခါလိန်ညာခံရတာနဲ့ငွေလွှဲကဈေးကြီးတာတွေကြောင့်အာမခံချက်ရှိတဲ့တရားဝင်ငွေလွှဲဝန်ဆောင်မှုတွေကိုသုံးဖို့တိတ်မကြခင်ကပဲထုတ်ပြန်ထားပါတယ်။မိုဘိုင်းဖုန်းတွေကနေပဲငွေလွှဲလို့ရပြီးလက်ရှိငွေလွှဲစနစ်တွေထက်ပိုပြီးလွယ်ကူသက်သာတယ်ဆိုရင်တော့စမ်းသုံးသင့်တယ်လို့ပြောသူတွေလည်းရှိပါတယ်။မွန်ပြည်နယ်ကထိုင်းနိုင်ငံမှာသွားရောက်အလုပ်လုပ်ကိုင်နေတဲ့အမျိုးသမီးတူကအခုလိုပြောပါတယ်
။အစိုးရရဲ့ငွေလွှဲစနစ်ကိုတောင်းပို့တကယ်လို့အခုလက်ရှိဘဏ်တွေထက်ပိုလွယ်ကူမရှိရင်တော့တောင်းပို့အစီအစဉ်ရှိပါတယ်။နှကိုလွှဲနေတဲ့ငွေလွှဲလုပ်ငန်းတွေကတော့နည်းနည်းခက်တယ်ပေါ့နော်။ကိုအပြင်တော့ရမယ်ပြီးတော့စိတ်လောရမယ်ဆိုတော့ပို့ပြီးတော့ခက်တယ်ညီမမြင်ကတော့အစိုးရတွေအခုလိုလောက်တာကမြန်မာရွှေ့ပြောင်းအလောက်တမတော့အတကရပို့တော်တော်လေးအဆင်ပြေပါတယ်ပို့ပြီးတော့လောကူစေတယ်ဒီအစိုးရလောက်တဲ့ငွေလောစနစ်ကစံတောင်းကြည့်ချင်တယ်ပေါ့နော်တကယ်လို့ကောင်းလို့ဆိုလို့ရှိရင်စံတောင်းကြည့်ချင်ပါတယ်
တရားမဝင်နေထိုင်လုပ်ကိုင်နေကြသူတွေကတော့ဘဏ်စနစ်ကိုသုံးဖို့အခွင့်အလမ်းမရှိသလိုလက်ရှိငွေလွှဲပွဲစားတွေနဲ့ပဲဆက်လွှဲသွားမယ်လို့ပြောကြပါတယ်။ဒီလိုတရားမဝင်လူသမားတွေကလည်းထိုင်းမှာတန်းနေရှိရှိပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးမတည်ငြိမ်မှုတွေလူမှုစီးပွားအကျပ်အတည်းတွေနဲ့လုပ်ကိုင်ခွင့်အလမ်းရှားပါမှုတွေကြောင့် မြန်မာနိုင်ငံသားအများစုဟာပြည်ပနိုင်ငံတွေကိုထွက်ခွာအလုပ်လုပ်နေကြတယ်လို့အများစုကအိန္ဒိယချင်းထိုင်းနိုင်ငံထဲမှာလာရောက်အလုပ်လုပ်နေကြတာပါအခုဆိုရင်ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းလုပ်သား9000နီးပါးအထိရှိနေပြီးအများစုကတရားမဝင်အလုပ်လုပ်ကိုင်နေကြသူတွေဖြစ်တယ်လို့အလုပ်သမားကြီးဆောင်ရွက်နေသူတွေကပြောကြပါတယ်ခင်ဗျာ
ဦးဝင်းမင်းတပြခဲ့တာပါအခုတော့ပကံရှေးအောင်ထိမ့်သိမ့်မှုအခြေအနေပဲကြည့်အောင်ပါရှေးအောင်ရင်ကျေးမှုနယ်မြေဖြစ်တဲ့ပကံဒေသအတွင်းမှာပြည်ပြင်ထိမ့်သိမ့်လုပ်ငန်းတွေဆောင်ရွက်ရမှာရှေးအောင်အမွေအနှစ်တွေပျက်စီးမှုမရှိအောင်ဂရုစိုက်ဖို့လိုတယ်လို့ရှေးအောင်အမွေအနှစ်ထိမ့်သိမ့်ဆောင်ရွက်နေသူတွေကတိုက်တွန်းပြောဆိုပါတယ်တာဝန်ရှိသူတွေဘက်ကတော့တသက်ပညာရှင်တွေရဲ့လမ်းညွှန်ချက်အတိုင်းလှုပ်ဆောင်နေတာကြောင့်စိုးရိမ်စရာမရှိဘူးလို့ဆိုပါတယ်အပြည့်အစုံကိုကိုညာဝင်းအောင်ကပြောပြပေးပါမယ်ခင်ဗျာ
ပကံဒေသမှာအခုနှစ်တည်းမိုးများတဲ့အပြင်မိုးကောင်မိုးနှိုင်းကြောင့်ရေကြီးရေလျှံပြီးရှေးအောင်စီတီတချို့မှာရေကြီးတဲ့တံကိုခံခဲ့ရတာပါဒါတွေကိုဖြည့်ရှင်းနိုင်ဖို့အရေးပေါ်တုံ့ပြန်မှုအနေနဲ့ပကံရှေးဟောင်းသူတွေသနာအဖွဲ့ကရေနုံမြောင်းတွေတူးဖော်ကြတာဖြစ်ပါတယ်ပကံဒေသကိုပြုပြင်ထိန်းသိမ်းတဲ့နေရာမှာရှေးအောင်အမွေနှစ်ဖြစ်လို့သတိထားလှူဆောင်တင်တာကိုရှေးအောင်သူတွေသနာနဲ့ယဉ်ကျေးမှုအမွေနှစ်ထိန်းသိမ်းသူတွေကထောက်ပြကြပါတယ်အခုလိုရေနုံမြောင်းတူးတဲ့နေရာမှာစက်အကြီးစားတွေတုံးပြီးဆောင်ရွက်နေတာဟာအနည်းဝန်းကျင်မှာရှိတဲ့ဖျားစီတီတွေအတွက်အန္တရာယ်ရှိနိုင်တယ်လို့ဒေတာတွင်ရှေးအောင်သူတွေသနာနဲ့ရေကျေးမှုအမွေနဲ့ထိန်းသိမ်းရေးဆောင်ရွက်နေသူကိုသူရအောင်ကအခုလိုရှင်းပြပါတယ
်ဒီရေလုံမြောင်းလို့တော့ကျွန်တော်တို့ကပြပြောနေတာမဟုတ်ဘူးအဲ့ဒီရေမြောင်းတူးတဲ့နေရာမှာဘူးလည်းဒီကဖျားနဲ့ဥမာဆဲပေတော့မဝေးတဲ့နေရာမှာဘူးလူစားနဲ့ကုတ်ပြီးထိုးလို့ရှေးအောင်အုပ်အလွာတွေပြိုသွားတာအဲ့တော့ဆက်ရဲနေရာတွေကိုတုံးပြီးတော့မစင်မချင်းရှေးအောင်ဒီမြေလောဖွဲ့သိမှုပြတ်သွားအောင်လုပ်တာနံပါတ်၁နံပါတ်၂ကပကံရဲ့မြေလွှာအဆင့်အပေါ်မှာတဲလွှာရှိတယ်။တဲလွှာအောက်မှာနုံးလွှာရှိတယ်။အဲ့တော့တဲလွှာကိုကြော်ပြီးတော့နုံးလွှာထိရောက်အောင်တူးပလိုက်တာ။ပုံရိုးရဲ့အောက်မှာနုံးလွှာရောက်သွားတယ်။အဲ့တော့အဲ့ဒီနုံးလွှာထိရောက်သွားအောင်တူးပြီးတော့ဒီရေမြောင်းလုံးလိုက်ရေစီးသွားမယ်ဆိုတော့ပုံစံမျိုးလုပ်ထားတာ။လုပ်ထားတော့အဲ့ဒီနုံးလွှာကိုရောက်သွားပြီဆိုတော့လည်းရေကကြိုက်သလောက်ဝင်လာဝင်လာအဲ့ဟိုမြောင်းလေးစီးသွားမှမဟုတ်ပဲနဲ့အဲ့နုံးလွှာလေးပဲရေကဝင်သွားမှာ။ဝစ်သွားတဲ့အခါကျရင်ဖျားတွေကအဲ့နုံးလွှာအောက်မှာရေဝင်သွားတဲ့ခါကျရင်နောင်ကျရင်ဒီဖောင်ဒေးရှင်းကရေဝင်ဝေပြီးတော့အနည်းဆုံးဖျားအဲ့ရနဲ့အနည်းဆုံးဖျားတွေကပြိုးမှာ
ပကံမှာမိုးရေတင်ရေဖို့လို့ရေမြောင်းဖောက်ပြီးဆောင်ရွက်တာတပိထက်ပို့ပြီးမတူးသင့်ဘူးလို့လဲရှေဟောင်းအမွေနဲ့ထိန်းသိမ်းသူတွေကသတိပေးနေတာပါအခုသုံးပေကျော်တဲ့အထိတူးတာတွေ့ရပြီးမြေအောက်အုပ်လာတွေဖယ်ရှားခံရတာကိုလည်းတွေ့ရတယ်လို့ဆိုပါတယ်ရှေဟောင်းသူတွေတနာနဲ့အမျိုးသားပြတဲ့ဦးစည်းဌာနပကံဌာနကွဲညွှန်ကြားရေးမှူးဦးကျော်မျိုးဝင်းကတော့ပကံမှာရေစီမံခန့်ခွဲမှုသုတေသနကို2019ခုနှစ်ကတည်းကဆောင်ရွက်နေတာဖြစ်ပြီးအခုဆောင်ရွက်နေတာကလည်းအရေးပေါ်တုံ့ပြန်မှုအနေနဲ့လှုပ်ဆောင်တာဖြစ်တယ်လို့ပြောပါတယ်
ကျွန်တော်တို့လုပ်နေတဲ့ဌာနကဏ္ဍ၃ပိုင်းပေါ့နော်ပထမတစ်ပိုင်းကတော့ emergency response ပေါ့နော်ဒီပကံကိုရုတ်တရက်မိုးကျလာမယ်မုန်တိုင်းဖြစ်လာမယ်ဆိုလို့ရှိရင်ရုတ်တရက်ရေတွေမကြည့်အောင်တော့ရေတွေကိုအမြန်ဆွဲထုတ်နိုင်အောင်ဒီမြောင်းနေရာနေစဂျုံနေဂျုံရနေစအရာတွေမြေတွေပို့ရစနောက်တစ်ခုကတော့ကျွန်တော် long term ပေါ့နော်ပကံကြီးကလုတ်ခဲ့တဲ့ကြံကြီးတွေကြံကြီးကိုကျွန်တော်က activate ပြန်လုပ်မယ် activate ပြန်လုပ်ပြီးတော့ရေစီးစမ်းကြောင်းတွေကိုကျွန်တော်ပြန်ဖို့ပေါ့မယ်ဒါကတော့ happy project ဖြစ်တဲ့လို့ကျွန်တော်ဒီဆယ်ကြောင်းကိုကျွန်တော်ရေရင်းမြစ်ကိုစသဖြင့်ဒီဌာနကြီးတွေမှာပူးပေါင်းပြီးတော့ဒါဆောင်ရွက်မှာဖြစ်တာခုနကတော့ကျွန်တော်တို့ဒီပကံချစ်ကရှိနေတဲ့ဒီ doctor data python နဲ့အသေးစိတ်ပေါ့နော်ကျွန်တော်တို့ဒီဘုံကြောင်းတွေကိုပို့ရဖျားတွေကိုပို့ရရန်တော်ကိုပို့ရဆိုတဲ့စနစ်တွေကတော့ကျွန်တော်အသေးစိတ်အခုလည်းကျွန်တော်တို့ဒါ2 for 2တွေကလက်ရှိလုပ်နေရတယ်ရှိပါတယ်ဒါကတော့ခုကျွန်တော်တို့ဆောင်ရွက်နေတဲ့အပိုင်းမှာဖြစ်ပါတယ်ခင်ဗျာဟုတ
်ပကံမှာပြုပြင်ထိန်းသိမ်းရေးဆောင်ရွက်ရမှာကမ္ဘာအမွေနှင့်လမ်းညွှန်ချက်တွေနဲ့အညီဆောင်ရွက်တာဖြစ်လို့ရှေးဟောင်းအမွေနှင့်တွေထိခိုက်မှာကိုစိုးရိမ်စရာမရှိဘူးလို့လည်းဦးကျော်မျိုးဝင်းကအခုလိုဆက်ပြောပါတယ
်ပကံနဲ့ပတ်သက်လာလို့ရှိရင်တေချာပေါ့နော်သူ့ဖွဲ့ပြီးတော့မှနော်ဒီကျွန်တော်တို့ဌာနတွင်းမှာရှိတဲ့ပညာရှင်တွေနဲ့ဖွဲ့ပြီးတော့မှနိုင်ငံခြားသားပညာရှင်တွေနဲ့ပူးပေါင်းပြီးတော့မှကျွန်တော်တို့ဒီခင်မီစက္ကရိယာတွေနဲ့ပေါင်းဆက်ပြီးတော့မှကျွန်တော်တို့တိုက်တာမှုတွေဆောင်ရွက်ပြီးတော့မှနည်းပညာတွေတောပြီးတော့မှကျွန်တော်တို့ဒါဆောင်ရွက်နေတာဖြစ်ပါတယ်။နောက်တစ်ခုကတော့ကျွန်တော်ဒါကမ္ဘာမွေတင်းဆိုင်ဖြစ်တဲ့အတွက်ကြောင့်လည်းကျွန်တော်တို့အရန်တာရောလုပ်လို့မရပါဘူး။ကမ္ဘာမွေရဲ့ guideline တွေနဲ့အညီကျွန်တော်တို့ကဒါ HIG လို့ခေါ်တဲ့ Heritage Impact Assessment ကို Project Area တစ်လျှောက်မှာကျွန်တော်တို့ကအသေးစိတ်အပြန်ပြန်လည်လည်ကျွန်တော်တို့ကဒါစမ်းစစ်ပြီးတော့မှဒီလုပ်ငန်းတွေကိုဒါဆောင်ရွက်ရတာဖြစ်ပါတယ်။ဒါကြောင့်မို့အများပြည်သူတွေနဲ့ပကံကျုံမွေနေတွေကကြည့်ရမှုဖြစ်မှာဟုတ်တာ။ဆိုရင်ကြာမလို့ပါဘူးလို့ဒါကျွန်တော်အနေနဲ့ပြောကြားလို့ပါတယ်ခင
်ဗျာ။ပကံဟာရှေးဟောင်းအဆောက်အုံနဲ့ရင်းကျေးမှုအမွေနဲ့အကျွမ်းအကြံတွေအတော်များများရှိတဲ့နေရာဖြစ်တဲ့အတွက် UNESCO နဲ့ကမ္ဘာ့ကိုပေးထားတဲ့ဂတိကဝတ်တွေစံနှုန်းတွေအတိုင်းထိန်းသိမ်းမယ်ဆိုရင်
အတန်အသင့်ကာကွယ်နိုင်မယ်လို့ကိုသူရအောင်ကပြောပါတယ်တကယ်လို့အဲ့ဒီပြဌာန်းချက်တွေအတိုင်းမလိုက်နာပဲဆန်နှုံးတွေကိုသွေးဖဲတာဟာဆိုးကျိုးတွေကိုတက်ရောက်စေနိုင်လိမ့်မယ်လို့သူကဆိုပါတယ်အခုလုံးလိုက်တဲ့ဟာတွေကနောက်ဆက်နေ့ဆန်ကနေ့တော့ငါးနေ့လည်းဖြစ်နေဆယ်နေ့လည်းဖြစ်မယ်အဲ့လောက်ကြာလာတဲ့အခါကျမှနားလားရှိယောဂလိုပဲဖြည်းဖြည်းချင်းကျွန်တော်ကင်းစားလိုပဲလူမသိဘူးနောက်ကြတော
င်းပျက်စီးလာချိန်မှာပြုပြင်မှုတွေအတွက်လိုအပ်ချက်တွေရှိနေတယ်လို့လည်းဝေဖန်ပါတယ်။ပုဂံမှာရှိတဲ့ဖျားစီတီတွေကိုပြုပြင်တဲ့နေရာမှာရှေးဟောင်းရုပ်ပွားတော်တွေကိုရွှေချတာ၊ရင်းမြင်တော်ကြောက်ပြားခင်းတာစတဲ့နီလန်းတွေအသုံးပြုတာဟာရှေးဟောင်းအမွေနစ်ကိုထိန်းသိမ်းရမရောက်ဘူးဆိုပြီးအရင်ကတည်းကဖျားဘူးအလေလာသူတွေကြားဝေဖန်ထောက်ပြတာလည်းရှိပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာ VOA American တန်ကစတင်းနေမနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝင်မှာတော့ပထမဆုံးအနေနဲ့မျိုးသမီးကဏ္ဍနဲ့စတင်နေပါတယ်။ Internet Online Cartoon Website မှာကတ်တွန်းတွေအပျော်တမ်းရေးရာကနေလူသိများလာတဲ့ American မှာမြန်မာမိဘနှစ်ဦးကမွေးဖွားလာတဲ့အသက်19နှစ်အရွယ် Matt Hillary Sun ကို Matt Kim Phue ကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်မျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ခင်ဗျာ။
There's a path we must choose sometime. Gotta stand up and fight sometime.
မင်္ဂလာပါ။ဒီရွေအတွက်အခုလိုအချိန်ပေးတာကျေးဇူးများကြီးတင်ပါတယ်
။မင်္ဂလာပါ
။ Oh, Mahalee Stan ကဒီ Webtoon ဆိုတဲ့ online cartoon website တစ်ခုမှာအခုဆိုရင် cartoon တွေဆွဲနေတယ်ဆိုတာသိရတယ်။ဒါ episode နဲ့ဆိုရင်50ကျော်ပြီဆိုတာလည်းကျွန်မသိရပါတယ်။ follower တွေလည်း10တန်းကျော်ရှိရဆိုပြီးတော့သိရတယ်။ဒါအသက်ဆိုရင်ဒါ19နှစ်ပဲရှိသေးတယ်။So webtoon ဆိုရတာ cartoon site တခုမှာအခုလိုမျိုးကဘလို့ဘာပဲပြောပြောပေါ့နော်နေရာတခုရတယ်လို့ပြောလို့ရတယ်ဒီအသက်အရွယ်မှာအစကကအလုပ်တခုလိုမျိုးလုပ်ခွင့်ရနေပြီ cartoon အလုပ်ကိုဟုတ်တယ်မလားဆိုတော့ဘလို့ကြိုးစားခဲ့ရလဲ
So I had a very small social media following So when I started my series by myself I posted about it and it gained a little bit of attention And as more and more people
Okay. အရင်တုန်းကတော့ online လူမှုကွန်ရက်မှာကုကာတုံးလေးတွေကိုတတိထား like ဖတ်တဲ့ follower ဆိုတာအ ਨੇ ချင်းလောက်ပဲရှိတာပါ။အဲ့ဒီမှာကိုဘာသာကတုံးဇလန်းတွေ series like ဆွဲပြီးဒီလိုပဲတင်ရင်နဲ့နောက်တော့တဖြည်းဖြည်းလူတွေပို့တတိထားမိလာပြီးပို့ဖတ်လာကြပါတယ်။အဲ့လိုနဲ့ပဲနောက်ဆုံးမှာ webtoons အဖွဲ့ကကျွန်မကိုဆက်သွယ်လာပါပဲ
။ဒါဆက်ဆွဲတုန်းကတော့ဝါသနာအရသမီးပတ်တာသမီးအပျော်ဆွဲတယ်ပေါ့နော်။အပျော်ဆွဲတယ်လို့ပြောတာပေါ့လေ။အပျော်ဆွေးင်းနေမှာပဲဒီလိုမျိုး webtoons ကနေပြီးတော့ကိုယ့်ရဲ့ cartoon မျိုးတွေ့သွားပြီးတော့သူတို့ရှိမှ series like ဆွဲဖို့အတွက်ကန်းလန်းတာပေါ့အဲ့လိုမျိုးဆွဲပစ်သွားတယ်ဆိုတဲ့သဘောပေါ့အခုဆိုလို့ရှိရင်ဒါ cartoon တွေကိုလည်း အလုပ်တစ်ခုအနေနဲ့ပေါ့စပြီးတော့ဆွဲနေတယ်ဆိုတာလည်းသိရတယ်လေဆိုတော့ဒီလိုအောင်အောင်မြင်မြင်ဖြစ်လာဖို့အတွက်ကိုယ့်ရဲ့ကြိုးပမ်းအားထုတ်ဖို့ပေါ့နော်ကိုဘယ်လောက်ထိလုပ်ခဲ့ရလဲလွယ်လွယ်ကူကူပဲဒီခြေနေကိုရောက်သွားတာလားတမမဟုတ်လို့ရှိရင်အခက်ခဲတွေရောရှိခဲ့လား
So I started about 3 years ago now, when COVID started. I didn't have a lot to do, so I decided to start doing comics just because.
Hello, Swera. I started that because I was only 3 days old. COVID got me started at the same time. COVID was hitting at the same time. The time lost yesterday, I'm not sure. Got those land we were trying to buy. COVID got me a lot of people to buy it.အခုရေးနေတဲ့ဇလန်းတွဲမတိုင်ခင်ကတခြားဇလန်း၃ပုံလောက်ရေးခဲ့ပါသေးတယ်။အခုဇလန်းနဲ့လုံးဝမတူတဲ့ဇလန်းတွေပါ။အဲ့ဒါတွေတခုမှစိတ်ကြိုက်မဖြစ်ခဲ့ပါဘူး။အဲ့ဒီဇလန်း၃ခုလုံးကိုလွှတ်ပစ်လိုက်ပြီးအခုဇလန်းကိုစာရေးဖြစ်ပါတယ်။ပြီးတော့ online မှာကိုယ့်ဘာသာပဲတင်လိုက်တယ်။နောက်တော့ဖတ်တဲ့သူတွေပုံမများလာပြီးလူတွေတတိထားမိသွားတော့ webtoons editor ကကျွန်မကိုဆက်သွယ်လာပြီးအတူလက်တွဲလုပ်ဖို့ကမ်းလှမ်းလာတာပါပဲ
။ To work together with webtoon
အဲ့တော့ဒီအခုကုမ္ပဏီနဲ့အခုအလုပ်တွေတွဲလို့လုပ်ဖြစ်တာကဒါဆိုလို့ရှိရင်အခုပြောသွားတဲ့အတိုင်းဆိုလို့ရှိရင်3နှစ်လောက်ရှိပြီလို့ပြောလို့ရလား
ဟုတ်
ကောင်းအလုပ်တစ်ခုအနေနဲ့ပေါ့နော်စပြီးတော့လုပ်တာ3နှစ်လောက်ရှိပေါ့နော်ဆိုတော့အခုဆိုလို့ရှိရင်ဒါအပိုင်း50ကျော်သွားပြီလို့လည်းသိရတယ်ဆိုတော့ဒါဘယ်လောက်ထိဆက်ပြီးတော့ဆွဲသွားမှာလဲပြီးရင်ရောဒီအလုပ်ကိုဆက်ပြီးတော့လုပ်သွားအောင်မလားဘယ်လိုပုံစံလုပ်မလဲပြောပြပေးပါလား
So for this season, I'm planning on doing about 80
episodes. Diesel and Dwemaro, a bye shiz and swear by me.
Dabi,
now such as a land where now Naku to tame the fires, right? Name and never subiro. Look on my boat. ဆိုတော့ငငယ်လေးကပကြီးဝါသနာပါခဲ့တာလားပကြီးဒီလိုမျိုးပကြီးဆွဲရဆိုတာအောင်မလေအခုလိုမျိုးဒီလိုအွန်လိုင်းမှာအခုလိုဆွဲတာနဲ့လက်နဲ့ဆွဲတာနဲ့လည်းမတူဘူးလေဆိုတော့ဘယ်အချိန်မှာဝါသနာပါပြီးတော့ဒီလိုမျိုးဒီလိုဆွဲတဲ့အမှုပညာနဲ့စပြီးတော့အကျွမ်းတဝင်ဖြစ်ခဲ့တာလဲ
So in the beginning when I was 4 I would do traditional drawing a lot and then as I said beforeCOVID happened.
ငယ်ငယ်ကတည်းကစပြောရရင်တော့လေးနှစ်သမီးအရွယ်ကလေးကရိုးရိုးပကြီးတွေအများကြီးစဆွဲခဲ့တာပါ။နောက်ပိုင်းကျမှကျမဆောဆောကပြောသလိုပေါ့။အထူးသဖြင့် COVID တွေဖြစ်တော့ကာတွန်းတွေပဲရေးတော့မယ်လို့ဆုံးဖြတ်ပြီးကာတွန်းဇာတ်လမ်းတွေစဆွဲဖြစ်လာခဲ့တာပါပဲ
။အခုကအထက်တန်းကျောင်းတော့ပြီးသားပြီလို့ထင်ပါတယ်။ဆိုတော့အခုအထက်တန်းပြီးသွားပြီးတော့တက်သူစတက်နေပြီလားဘယ်နှစ်ကိုရောက်နေပြီလဲ
။ So I already finished my first year ofUniversity, but over the summer, as work became more intense,
တက္ကသိုလ်ပထမနှစ်ပြီးပါပြီ။ဒါပေမဲ့တွေ့ရသည်ကျောင်းပြန်ရပြီးလို့ကျောင်းပြန်တက်မဲ့အချိန်မှာအခုဆွဲနေတဲ့ဇလန်းတွေကအချိန်ပေးရတော့ကျောင်းကနေယာယီခဏနားပြီးဒီဇလန်းတွေပြီးအောင်ဆွဲနေတာပါ။အချိန်အများကြီးပေးရတော့ကျောင်းနဲ့အလုပ်တပြိုင်တည်းလုပ်ဖို့မဖြစ်နိုင်ပါဘူး။ဒါကြောင့်ကျောင်းခဏနားလိုက်တာပါ။ကျော
င်းကြတော့ကျောင်းတက်တဲ့ဘာသာရက်ကဒီကာတွန်းပညာရင်းနဲ့ပဲဆက်ဆက်လား
a little bit I did graphic design and that didn't interest me much it wasn't very similar to what I'm doing right now
ဆက်ဆက်တယ်လို့ပြောရမှာပါအခုတက်နေတာက graphic design ဘာသာရက်ပါဒါပေမဲ့ကျမတိတ်ဆိတ်ဝင်စားသလိုအခုလုပ်နေတာနဲ့လည်းအများကြီးဆက်ဆက်မနေပါဘူးဆိုတော့ကျောင်းပြန်တက်ရင်တော့တခြားဘာသာရက်တခုပြောင်းယူမှာပါအဲ
့တော့အခုတနှစ်နားထားတဲ့သဘောပေါ့ပြီးရင်ကောကျောင်းကိုပြန်သွားမှာလားဒါမှမဟုတ်ကာတွန်းကိုပို့ပြီးတော့ပဲဒီကာတွန်းဆွဲတဲ့ဟာကိုပဲဦးစားပေးမှာလားကို့အတွက်ဘယ်ဟာပို့ရေးကြည့်လဲ
right now I'm seeing my comics as more of a priority currently after I finish this one
လောလောဆယ်တော့ဒီကာတွန်းဆွဲတာကကျမအတွက်ပို့ပြီးဦးစားပေးလုပ်ချင်တဲ့အရာပါပဲဒီဇလန်းတွေပြီးရင်ဘလို့အခြေအနေဆက်ဖြစ်မလဲဆိုတာကြည့်ပါမယ်ကျောင်းပြတ်တက်ချင်စိတ်ဖြစ်ရင်လည်းတက်ပါမယ်။ဒါပေမဲ့ဒီဇလန်းတွေကိုတော့ပြီးအောင်ရေးချင်ပါတယ်
။ဆိုတော့ဒီကာတွန်းဆွဲတဲ့အမှုပညာနဲ့ပတ်သက်ပြီးတော့ကိုယ့်ရဲ့ဘဝကိုဘယ်လောက်ထိရည်မှန်းထားလဲ။ရှင်းကိုယ့်ရဲ့ဘဝရည်မှန်းချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဘယ်လောက်ထိရည်မှန်းထားလဲ။ဒီအလုပ်ကိုလုပ်ဖို့
။ So after this series I am thinking about another series already and planning it out and writing it
ဒီဇလန်းတွေပြီးရင်နောက်ထပ်ဇလန်းတွေဆက်ရေးသွားဆွဲသွားဖို့စဉ်းစားထားသလိုစပြီးတော့လည်းလုပ်နေတာတွေရှိပါတယ်။ဆိုတော့အခုလက်ရှိဇလန်းတွေပြီးတာနဲ့နောက်ထပ်ဇလန်းတွေဆက်တိုက်ရေးသွားမှာပါ
။ Like ဒီကာတွန်းဆွဲတဲ့အလုပ်ကကိုယ့်ရဲ့ဘဝရည်မှန်းချက်လိုတစ်ခုလိုမျိုးလှုပ်သွားချင်တာလား။ဒီကာတွန်းပညာရက်ကိုဘယ်လောက်ထိသတိဆက်ပြီးတော့ဒီဥစ္စာကိုဆက်ပြီးတော့တိုးတက်အောင်ပို့ပြီးတော့နေရာရအောင်ပို့ပြီးတော့နတ်မယ်ရအောင်ဘယ်လောက်ထိလှုပ်သွားချင်တာလဲ။ဘယ်လောက်ထိရည်မှန်းချတာလဲ။
I think I just keep trying to interact with my readers more and more and to keep that connection with them. And I think that would help grow my audience more and increase my name.
ကိုပရိသတ်တွေနဲ့ပို့ပြီးထိစပ်နေနိုင်အောင်ပို့ပို့ကြိုးစားသွားမှာပါ။ဒီနည်းနဲ့ပရိသတ်တွေပို့များလာအောင်လုပ်ပြီးကိုယ့်ကိုလူတွေပို့သိလာအောင်လုပ်သွားမှာပါ။နောက်ဆုံးရည်ရွယ်ထားတာကတော့ဒီဇလန်းတွဲကိုအကောင်းဆုံးအရေးသွင်းတဲ့ပြီးအောင်ရေးသွားဖို့ပါပဲ ရေရှည်အတွက်အတ္တိမရီမန်းချက်ကတော့ကျမရဲ့ဇလန်းတွဲကိုအနီမေးရှင်းရုပ်ရှင်တစ်ခုဖန်တီးနိုင်တဲ့အထိကြိုးပမ်းသွားဖို့နဲ့ကာတွန်းဇလန်းတွေဆက်ရေးသွားဖို့ပါပဲဒါကျမရဲ့ရေရှည်ရီမန်းချက်ပ
ါ So that would be my long term goal
ဟုတ်ပါပြီအဲ့တော့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းကာတွန်းဒီအနုပညာမှာစိတ်ဝင်စားတဲ့လူငယ်တွေအမျိုးသမီးတွေပေါ့နော်အခု gallery ဆန်းလို့လို့အရွယ်လေးတွေလည်းရှိပါတယ်အများကြီးပဲဆိုတော့ကိုကတော့အခုအချိန်မှာဒီ webtoon ဆိုတဲ့ internet ပေါ်မှာရှိတဲ့ဒီ cartoon website မှာနေရာတစ်ခုရတယ်ပေါ့နော်ဆိုတော့ကိုလိုပဲဝါသနာရှိတဲ့သူတွေစိတ်ဝင်စားတဲ့သူတွေလည်းလမ်းဖောက်နိုင်အောင်ဆိုလို့ရှိရင်ကို့အနေနဲ့သူတို့ဘာတွေအချံပေးနိုင်မလဲ
I would suggest for them to keep working hard and focusing on themselves and their work and ignoring any discouraging comments that might come their way
အလုပ်ကြိုးစားဖို့ကိုယ်အလုံးနဲ့ကိုယ့်ကိုယ်ကိုမှပဲအာရုံစိုက်ဖို့အားပေးကြပါရစေ။ကိုယ့်ကိုယ်ခွန်အားမဖြစ်စေမဲ့မှတ်ချက်စကားတွေကိုမကြည့်ပါနဲ့။အနုပညာရှင်တယောက်တကယ်ဖြစ်ချင်တယ်ဆိုရင်ဒါကိုဆက်လုပ်နေရမှာပါ။ဆွဲမလျှော့ပါနဲ့။အဲ့လိုဆက်လုပ်နေမှသာတနေ့အောင်မြင်တဲ့အနုပညာရှင်တယောက်ဖြစ်လာမှာပါ။ကိုယ်လုပ်ချင်တဲ့အလုပ်တစ်ခုကိုပြင်းပြင်းထန်ထန်ကြိုးစားအားထုတ်ရင်အဲ့ဒီလိုကြိုးစားရတဲ့အကျိုးကိုပြန်ခံစားရပါလိမ့်မယ်
။ကျေးဇူးများကြီးတင်ပါတယ်။အခုလိုအချိန်သေးပြီးတော့ဖြည့်ပေးတဲ့အတွက်
Thank you. I found the power, I found the power of me. And I moved a mountain. I set my inner hero free. And I took control. I chose my own road. Carried my own load.
Back Cambridge Twin Season at Mute Me Kanawa, Kuro Tuta Songwen, American Queen Let Chiaoma. Dandu Queen Yabo, African American Ye.ဝါရှင်တန်ဒီစီစနပြချီတက်ပွဲ260ပြည့်မြောက်သွားတာနဲ့ဒေါက်တာမာတင်လူသဲကင်းဂျူနီယာပြောကြားခဲ့တဲ့ I have a dream မိငွန်းအကြောင်းအခုတစ်ပတ်သုတဆောင်တဲ့ American တခွင်အစီအစဉ်မှာကိုအောင်ကစူးစီးတင်ပြထားပါရမညာ
လူမဲလူခွေလှရှာမှုကောင်းဆောင်လည်းဖြစ်သားရောင်ခွဲခြားဆက်ဆံမှုကိုတိုက်ဖြတ်သူလည်းဖြစ်တဲ့တရားဟောဆရာဒေါက်တာမာတင်လူသာကင်းဂျူနီယာဟာ1963ခုနှစ်ဩဂုတ်လ28ရက်နေ့မှာကျွန်တော်မှာအိမ်မက်တစ်ခုရှိတယ်ဆိုတဲ့မိန့်ခွန်းကိုဝါရှင်တန်ဒီစီက National Mall ရေမြမှာပြောကြားခဲ့ပါတယ်။ American ပြည်သူ့မှာအဲ့ဒီအချိန်ကလူလူကြီးစိုးမှုကိုတိုက်ဖျက်ပြီးတော့လူမဲ African American တွေတန်းတူခွင့်ရရဖို့တောင်းဆိုတိုက်ပွဲဝင်တဲ့ကာလမှာအထင်ရှားဆုံးလည်းဖြစ်ခဲ့တဲ့မိန့်ခွန်းမှာ American တလွှားကလူမဲတွေတော်တော်များများပါဝင်တဲ့လူပေါင်း2သိန်းခွဲဟာဒီချီတက်ပွဲမှာပါဝင်ခဲ့ကြတာပါ။
Say I want to say to the people of America and the nations of the world, we're on the move and no wave of racism can stop us.
American နေနဲ့ကဘာကြီးကိုဒီကနေ့ပြောချင်တာကကျွန်တော်တို့ဟာတန်းတူအခွင့်အရေးရဖို့ဆက်လက်တောင်းဆိုနေကြပြီးဘယ်လိုလူမျိုးရေးခွဲခြားဆက်ဆံမှုတွေကမှကျွန်တော်တို့ကိုတားဆီးနိုင်မှာမဟုတ်ပါဘူး
1950ကျော်ကာလတွေမှာ American ပြည်ထောင်စုကအသားအရခွဲခြားမှုစံကြီးရေးလို့ရှာမှုတွေကိုလူတွေကပိုးပြီးတော့သတိထားမိလာပါတယ်တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Alabama ပြည်နယ်မွန်ဂိုမာရီမှာအသားအရောင်ရှိသူတွေပတ်စကားစီရင်အပိုင်းကန့်ပြီးတော့တီးကြခွဲစည်းစေတဲ့စနစ်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာဦးဆောင်တဲ့တန်းတူခွေးရေးလှုပ်ရှားတောင်းဆိုမှုနဲ့ဖြတ်သိမ်းစေခဲ့ပြီးလူမဲ African American တွေမဲပေးပိုင်ခွင့်နဲ့ပတ်သက်ပြီးတော့လည်းအကြမ်းမဖက်တောင်းဆိုတိုက်ပွဲဝင်ခဲ့ပါတယ်။ဒါပေမဲ့လည်းညီညွတ်စွာဆန္ဒပြသူတွေကိုရဲတွေကအကြမ်းဖက်နေနေပြီးမှတော့တန်းတူခွေးရေးရရှိဖို့တောင်းဆိုကြတဲ့လှူရှားမှုအပေါ်လူပြူတိုင်းဝိုင်းနေကြမှာပဲထောက်ခံမှုတွေရှိလာပါတယ်ဒေါက်တာကင်းရဲ့ရင်းနှီးတဲ့တငယ်ချင်းပြည်သူ့ခွင့်ရေးလှူရှားသူတူဖြစ်တဲ့အန်ဒရူးယန်ကအခုလိုပြောပါတယ
် He taught us that our job was to redeem the soul of America
လူမျိုးခွဲခြားမှုစင်းရဲမွတ်တေမှုစစ်ပွဲစတဲ့မကောင်းမှုဒုစရိုက်နှုန်းနဲ့နင်းနေကြတဲ့အမေရိကန်တွေရဲ့ခံယူချက်တွေကိုပုံမှန်ပြန်ဖြစ်အောင်ပြောင်းလဲယူဖို့ကကျွန်တော်တို့အလုပ်ဖြစ်တယ်ဆိုတာကိုသူကသင်ကြားပေးခဲ့ပါတယ်
အဲ့နောက်ပိုင်း1963ခုနှစ်ဩဂုတ်လတဲ့အရောက်မှာတော့ဒန်းရူညီမြအခွင့်အရေးတောင်းဆိုတိုက်ပွဲဝင်တဲ့လှုပ်ရှားမှုတွေပိုအားကောင်းလာပြီးဝါရှင်တန်ဒီစီက National Mall မှာလူတွေတိုင်းနဲ့ချီတက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။အဲ့ဒီလှုပ်ရှားမှုမှာလူငယ်တဦးအနေနဲ့ပါဝင်ခဲ့တဲ့ဂျော်ဂျီယာပြည်နယ်ကိုစားပြုဒီမိုကရက်အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
။ There were many young people, young men up in the trees.
ဒေါက်တာကင်းကလည်းသူ့ရဲ့ကဘာကျော် I have a dream မိန့်ခွန်းကိုပြောကြားခဲ့ပါတယ်
။ I have a dream. My poor little children will one day live in a nation where they will not be judged by the color of their skin, but by the content of their character. I have a dream today.
Chanoye Kalilia ha. Tanini Jayin, Thruye, Atayong, Bo, Chikambi, Masompiabe, Thruye, Zayabo, GB, Akepiade, Nangama, Niyame, Sure, Imatuku, Shibare.
John Lewis
When we arrive at the steps of the Lincoln Memorial,
Julian Bungale, Washington,
This was the single most important demonstration that black people and their white supporters.
Black men and white men, Jews and Gentiles, Protestants and Catholics will be able to join hands and
celebrate. ဘုရားသခင်ရဲ့ရင်သွေးတွေဖြစ်တဲ့လူပြူလူမဲဂျူးကက်သလစ်ပရိုတက်စတန့်အားလုံးဟာဒီဂရုတွေရဲ့ရှေးရိုးစကားဖြစ်တဲ့နောက်ဆုံးမှာလူလတ်ပြီးဘုရားသခင်ဟာအမြင့်မြတ်ဆုံးဆိုတဲ့ပူဇော်တဲ့တေးသွားကိုလက်ချင်းချိတ်သီးဆိုးနိုင်တဲ့အချိန်ကြရင်တော့ကျွန်တော်တို့ဟာနောက်ဆုံးမှာတကယ်ကိုလွတ်မြောက်ကြပါလိမ့်မယ်။
ဒီမိန်ကဟာတောင်ပိုင်းပြည်နယ်တွေကအသားရောင်ခွဲခြားမှုတိုက်ဖျက်ရေးတောင်းဆိုဆန္ဒပြပွဲတွေတနင်္ဂနွေလုံးမှာပေါ်ပေါက်လာအောင်တွန်းအားပေးလိုက်ရတယ်ရောက်ပါတယ်။1964လေးခုနှစ်အရမှာတော့ဒေါက်တာကင်းဟာနိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့ပါတယ်။1964လေးခုနှစ်ဇူလိုင်လနေ့ရက်နေ့မှာပဲအမေရိကန်တမိုင်းမှာမှတ်တိုင်တစ်ခုအဖြစ်ရှိခဲ့တဲ့ဥပဒေတရက်ကိုသမ္မတလင်ဒန်ဂျွန်ဆင တမ်းမြင်လိုက်တာပါ။ဒါပြင်ဒီဥပဒေအရအများဆုံးအဆောက်အဦတွေရေကူးကန်တွေပန်းချန်တွေနဲ့စာကြည့်လိုက်တွေမှာအသားရောင်ခွဲခြားမှုကိုအခြေခံပြီးတော့ခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့လည်းခွင့်ပြုခဲ့ပါတယ်။အသားရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရသာကိုတင်းပြစ်ကြက်ပြစ်မခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆန်ကပြောပါတယ်။သမ္မတကအခုလိုဥပဒေပြဋ္ဌာန်းလိုက်တာကြောင့်အာဖရိကန်အမေရိကန်တွေအတွက်အားတက်စရာဖြစ်ခဲ့ပေမယ့်ဒီလိုအခြေအနေကိုလက်မခံချင်သူတွေအတွက်တော့ဒေါက်တာကင်းဟာပြစ်မှတ်ထားစရာဖြစ်ခဲ့ပါတယ်။1968ခုနှစ်တနစီပြည်နယ်မက်ဖစ်မြို့ကတန်ရှင်းရေးလုပ်သားတွေရဲ့ဆန္ဒပြပွဲကိုသွားပြီးတော့အားပေးခဲ့တဲ့ဒေါက်တာကင်းကိုသူနေထိုင်ရာဟိုတယ်လေးသားဆောင်မှာတနက်နေ့ပြစ်တာကြောင့်သေဆုံးသွားပါတယ်။ကွယ်လွန်ချိန်မှာအသက်39နှစ်အရွယ်သာရှိသေးတဲ့ဒေါက်တာကင်းဟာသူမကွယ်လွန်ခင်ရဲ့ညပိုင်းမှာအခုလိုပြောပါတယ
်။ And I've seen the promised land. I may not get there with you. But I want you to know tonight that we
as a people will get there.
တန်တူညီမအခွင့်ရေးပေးတယ်ဆိုတဲ့ဂတိကိုကိုမြင်ခဲ့ရပြီမဲ့အဲ့ဒီအချိန်ကြာရင်ကျွန်တော်ခင်ဗျားတို့နဲ့အတူရှိချင်းမှရှိပါလိမ့်မယ်။ဒါပေမဲ့လူတို့အနေနဲ့အဲ့ဒီအခွင့်အရေးတွေရမယ်ဆိုတာကိုတော့ဒီကနေ့ညကျွန်တော်ပြောချင်ပါတယ
်။ဒေါက်တာမာတင်လူသာကင်းဂျူနီယာလှုပ်ချန်ခံရတာအနှစ်40လောက်အကြာ2008ခုနှစ်မှာတော့ဘရိုက်အိုဘားမားဟာပထမဆုံးအမေရိကန်လူမဲသမ္မတဖြစ်လာတာကြောင့်ဒေါက်တာကင်းရဲ့အိမ်မက်တချို့တကယ်အကောင့်ထဲပေါ်ခဲ့ပြီလို့ဆိုရမှာပါခင်ဗျာ
။My poor little children will one day live in a nation where they will not be judged by the color of their skin but by the content of their character. I have a dream today.
ကိုအောင်ရဲ့တုတ္တဆောင်လည်းအမေရိကန်တခွင်အစီအစဉ်အပြီးမှာတော့ကုတကာသိပ်ပံနဲ့ဤပညာကဏ္ဍဖြစ်ပါရယ်များယူဘဝိဒပညာရဲ့ကိုအသုံးချပြီးမျိုးဗီဇ DNA အရင်းအမြစ်ဆန်းစစ်တာအပါဝင်လူသားအချို့ပြုသုတေသနတွေလုပ်နေတဲ့အမေရိကန်ပြည်ထောင်စုမစ္စစ်ပီတက်ကတိုကမြန်မာသုတေသီဒေါက်တာရွှေစင်ဦးနဲ့ဒေါက်ခင်မျိုးသက်ကဒီကဏ္ဍမှာမိတ်ဆက်ပေးထားပါရယ်များ
ကျမအစရင်မြန်မာနိုင်ငံမှာဆိုလို့ရှိရင်ယူပပေရာဌာနမှာတက်သက်ပါမောက်ခအနေနဲ့နော်ဆာလဲတင်တဲ့သူတေသနာတွေလုပ်တယ်။အခုအမေရိကန်ပြည်တော်စုမှာလာပြီးတော့ Mrs. B တက်ကတုံမှာဒီသူတေသနာတွေလုပ်ပြီးတော့ပါရဂူဖွဲ့ပါယူဖို့စူးစမ်းနေတယ်လို့သိရပါတယ်။ဆိုတော့ဆယ်မပေါ့နော်ပထမဦးဆုံးမြန်မာနိုင်ငံမှာဘာသူတေသနာတွေလုပ်ခဲ့လဲအရင်ပြောပြမယ်။
မနိုင်ငံမှာကျမရဲ့ PhD ပွဲရအောင်နော် material science ပါ experimental material science ကျမဟိုဆရာဒေါက်တာဝင်းကျော်ရဲ့တပည့်ပါရှင်ကျမအဲ့ဒီအချိန်လေးရပေါ့သူတေသနာကျမလက်လန်းမိတဲ့သူတေသနာ PhD လုပ်နေစင်မှာလဲ lab ထဲရပေါ့နော် lab နဲ့ဒီ material science နဲ့ပတ်သက်တဲ့သူတေသနာယူလုပ်ခဲ့တယ်ကျမ PhD ပြီးတဲ့နောက်မှာကျမဟို light core ဟို back ကို transfer ရောက်တဲ့အချိန်မှာသူတို့ရဲ့တောင်းဝင်းကျင်ပေါ့အဲ့ဒီအချိန်မှာတစ်ပင်တွေကအရန်ကိုပြုံးပြီးနေတဲ့အတွက်ကျွန်မစဉ်းစားပြီးတော့ဒီဒေတာတစ်ပင်တွေတစ်တော်တွေပြန်လဲထူထောင်ကြတယ်တစ်ဖက်တစ်လမ်းကလည်းပေါ့နော်ပြီးလို့ရှိရင်တန်လွေမြစ်ပေါ့တန်လွေမြစ်ကဆိုလို့ရှိရင်သူကနုံးတွေအရန်ပို့ချပို့ချတယ်လေအဲ့နုံးတွေအရန်ပို့ချပြီးတော့ဒေတာခံတွေကဒီလက်ရိုက်အုပ်လောက်တာပေါ့ကျွန်မအဲ့ဓာတွေအကုန်လုံးကိုစုပေါင်းပေါ့စဉ်းစားဆက်ဆက်ပြီးတော့မှဟို construction material ပေါ့ဆိုတော့ကျွန်မရဲ့ PhD reason နဲ့ဆက်ဆက်တဲ့ဟာပြောကျမရောက်တဲ့နေရာမှာလုံနိုင်မဲ့သူတည်တနာပေါ့နော်ကျမအဲ့ဒါကိုစတင်ပြီးတော့အဲ့ဒါလည်းလုပ်ခဲ့ပါတယ် ceramic construction material ပေါ့အိမ်ဆောက်တဲ့ဟာအဲ့ဒါမှာဒေတာထွက်တဲ့ချော်ပင်တစ်မျိုးရှိရဲ့ရှင့်အဲ့သူထွက်တဲ့ချော်ပင်ကိုမှအပားလွှာဆုံးပေါ့ slide လေးတွေလုပ်ပြီးတော့မှဒီ strain ကို stretch ကိုခံနိုင်ရင်ရှိအောင်ပေါ့နော်ကျမလုပ်ခဲ့တာတော်တော်ကြီးခကြီးရောက်ခဲ့လို့ပြောမှာပေါ့နော်နောက်အကြောင်းအမျိုးမျိုးကြောင့်ကျမရဲ့သူတည်တနာဆုံးရှုံးလိုက်တာအဲ့ဒါနဲ့ကျမတော်တော်ကြီးကိုစိတ်ဓာတ်ကျသွားပြီးတော့အဲ့မဲ့ဒါကရက်လို့မဖြစ်ဘူးပေါ့နော်သူတည်တနာဆိုဒီတက်သူဆီယာမအလောက်ကသူတည်တနာဖတ်မှာပဲရှင်းတယ်မှာကျမကိုယ်တိုင်ကလည်းအချိန်ကြီးပေါ့နော်ဒါကိုကျမလုပ်ချင်တယ်အဲ့တော့ကျမဒီလိုမျိုးပေါ့တခြား machine တွေအဲ့ဒါတွေမလုပ်နဲ့ကျမဘာလုပ်နိုင်မလဲကျမစဉ်းစားပေါ့ကျမရန်ကုန်ဝေးတင်တက်သူမှာဆီယာမအဖြစ်ရှိတဲ့အချိန်လေးရပေါ့နော်ဆီယာကြီးတွေစာပြင်ပေးတယ်ကျမ quantum mechanics ကိုကျမအရင်ဝါသနာပါပါတယ်ကြိုက်လဲကြိုက်တယ်ပေါ့နော်အဲ့တော့ကျမဆီယာကြီးတော်တော်ခင်မုံမြန်မာပြူလာတဲ့အချိန်မှာကျမအဲ့ဒီမှာตัวတွေ့ပေါ့စာမူပဲဖြည့်တယ်လို့ပေါ့နော် on the spot ဖြည့်ပြီးတော့ကျမလုံနိုင်တယ် theory ကိုကျမဆက်ပြီးတော့လုပ်ခဲ့တာပါရှင
့်အဲ့ဒါသူတေသနာနှစ်ခုပေါ့နော်ဆိုတော့ဒီဗမာပြည်မှာသာသူတေသနာတွေလုပ်တယ်အခု DO ရောက်တော့ဒီ Paragu ဘွဲယူဖို့လုပ်ရင်းနဲ့သူတေသနာလုပ်တဲ့အဟာတွေနည်းနည်းပြောပြပေးပါဟုတ်ကဲ့
ဟုတ်ကဲ့
ခုလောက်များလုပ်နေတာ
ဟုတ်သူတေသနာ DO ရောက်တဲ့အချိန်မှာခုနကကျမဆွဆွပြောခဲ့သလိုပေါ့ကျမဒီ quantum mechanics နဲ့တစ်ဖက်က particle physics ကလည်းဟိုကြရားမာတွေကကျမဆက်ပြီးတော့လုပ်နေတာပေါ့အဲ့ဒီကောင်က2016ကို2019လောက်တည်းကကျမလုပ်နေတာတစ်ဖက်မှာလည်းအဲ့ဒီရဲ့ကျမ DNA ပေါ့ဒီ DNA ကိုစပြီးတော့လုပ်ဖြစ်ပါတယ် DNA ကိုစိတ်ဝင်စားဆိုတကယ်တမ်းပြောရရင်ကိုစိတ်ကူးစိတ်တန်းရတာကိုတောက်လျှောက်ဘာမျှော်လင့်ချက်မှမရှိဘဲနဲ့ဒီ DNA နောက်ကိုလိုက်နေတာ2019အနေပြီးတော့အခုချိန်ထိပါပဲရှင်ဟုတ်အဲ့ဒီကပါလာတဲ့ knowledge ကိုအခြေခံပြီးတော့အခုဒီမှာအဲ့ဒီဟာကိုဆက်လို့ဖြစ်တာပ
ါ Paragu ဘွဲ့ကဘာနဲ့ယူဖို့လို
့ဟုတ်ကဲ့
လောက်နေပါလဲ
ဟုတ် Paragu ဘွဲ့ကဒီမှာက computational science ပါရှင်ခေါင်းစဉ်က computational science ကိုမှကျွန်မ physics advisor နဲ့လုပ်နေတာပါတစ်ဖက်ကလည်းဘာလုပ်နေလဲဆိုတော့ခု DNA ပေါ့ DNA ဘယ်လို split ဖြစ်တယ်ပေါ့နော်အရှင်ကျွန်မ project နှစ်ခုတပြိုင်တည်းလုပ်နေတာပါအဲ့ဒီနှစ်ခုလုံးလဲကျွန်မ PhD ဘွဲ့စာရင်အတွက်တင်ပါပါရှင်
computational science ရောတိတ်မသိကြဘူ
းအဲ့
ဒါဟုတ်ဘာတိတ်ပံဘာသာရက်ပ
ါဟုတ် computational ဆို theoretical science ဟို theory ဘိုင်းပေါ့နော်ဥပမာ particles physics ပေါ့ particle အမှုံတွေရှိတယ်ကျမကတော့ဒီအဲ့ Mason ဆိုတဲ့အမှုံတွေပေါ့သူ့ရဲ့ bound state ပေါ့ဒီအမှုံတွေတစ်ခုနဲ့တစ်ခုဘယ်လိုမျိုးအနေထားရှိသလဲဘယ်လို action ဖြစ်လဲဘယ်လို reaction ဖြစ်နေလဲပေါ့အဲ့ဟုတ်ပြောမယ်ဆိုလို့ရှိရင်ဒါ quantum particle ဒီပဲပေါ့နော်အဲ့ဒီကိုကျမသွားနာပါရှင့်တစ်ဖက်ကတော့ဒီ theory ပေါ့ quantum mechanics ပေါ့ဟုတ် theoretical quantum mechanics
ဟုတ်ကဲ့ဟုတ်ဆရာမအခုသူတေသနာလုပ်တဲ့ထဲရပေါ့နော
်ဟုတ်ကဲ့
DNA ဆိုတာကိုလူတိုင်းကစိတ်ဝင်စားပါတယ် DNA အကြောင်းလည်းသိကြင်ကြပါတယ်အဲ့တော့ DNA ဒီကွဲတဲ့ဥစ္စာပေါ့နော်ဘာဖြစ်လို့ဒီဟာကိုစိတ်ဝင်စားနေပေါ့ဘလောက်အရေးကြီးလို့များ
ဟုတ်ကဲ့ဆရာ
DNA ကွဲတဲ့ဖြစ်စဉ်ကိုလိုက်ပြီးတော့လေ့လာနေရတာပ
ါကျမတို့ဒီတက်ရှိရဟို cells တွေနဲ့ဖွဲ့စည်းထားတာလေအဲ့တော့လူမှာဆိုလို့ရှိရင် cell က10 trillion လောက်ရှိတာပေါ့အဲ့တော့10 trillion ရှိတဲ့ cells မှာအဲ့ဒီ cells ထဲမှာ nucleus ရှိတာအဲ့တော့ nucleus ထဲမှာ DNA ရရှိတာအဲ့တော့ DNA ဒီဟုတ်ကဲ့ DNA ဒီသူ့ဟိုအရှိကောက်ဆိုလို့ရှိရင် deoxyribose nucleic acid ပေါ့အဲ့တော့ဒီ DNA ကဘလောက်အရေးကြီးလဲဆိုလို့ရှိရင်တက်ရှိရှင်သန်ကြီးထွားဖို့အတွက် cell တွေကကွဲပြေးရတာကို cell ပွားရတာ grow ဖြစ်ဖို့အတွက် cell ပွားတာအဲ့တော့ cell ပွားတိုင်း cell ပွားတိုင်းဒီ cell ရဲ့ nucleus ထဲမှာရှိတဲ့ DNA ကလိုက်ပြီးတော့သူကထပ်တူလိုက်ပြီးတော့ပွားပေးရတာဒါမှသာလျှင်မျိုးစင်ဆက် lesson ကိုင်းတယ်မလို့မိဘအနေသားသမီးဒီလိုမျိုး genetically အကုန်လုံးပါသွားမှာအဲ့ဒီအပြင်ကိုလူဟာဒီ organism ကအသက်ရှင်ဖို့အတွက်အသက်ရှင်နေဖို့အတွက်ကို protein လိုတယ်ရှင့်အဲ့တော့ protein လိုတဲ့အတွက်အဲ့ဒီ DNA ကပဲသူကိုယ်တိုင်လည်း replication ဖြစ်တယ်သူကိုယ်တိုင်ပုံမှန်ကျိုးပွားတယ်ပြီးလို့ဆိုလို့ရှိရင် तू က protein ထုတ်ပေးတဲ့အလုပ်ကိုလည်းလုပ်ရတယ်အဲ့တော့ DNA ကသူ့ရဲ့လုံဆောင်ချက်ကနှစ်ပိုင်းရှိတယ်အဲ့ဒီနှစ်ပိုင်းလုံးကလူအသက်ရှင်ဖို့အတွက်ကိုမရှိမဖြစ်ပါပဲရှင့်အရန်အရေးကြီးပါတယ်ဒါကြောင့်မလို့ကျွန်မဒီ cell ကွဲတဲ့ဒီဖြစ်စဉ်ပေါ့နော် DNA cell ကွဲတဲ့ဖြစ်စဉ်ကိုကျမရဲ့ PhD thesis အဖြစ်ကျမလုပ်ဖို့ဆုံးဖြတ်တာပါပြီးတော့အခုချိန်အထိလည်းဘယ်သူမှပေါ့နော်ဒီဥစ္စာကိုဟုတ်မရှာနိုင်သေးပါဘူးရှင
်ဒေါက်တာရွှေစင်ဦးပါ American နိုင်ငံ Mississippi တက္ကသိုလ်မှာဒုတိယမြောက်ယူပပေရပါရဂူဘွဲ့ယူဖို့ကြိုးစားရင်သူတက္ကနလုပ်နေတဲ့အထက်က DNA နဲ့ပတ်သက်တဲ့အရေးကြီးတဲ့အပိုင်းဖြစ်တဲ့မျိုးရိုးဗီဇာရဲ့မူလအရင်းအမြစ်ကိုဘယ်လိုလိုက်ဖို့လုပ်နေလဲဆိုတော့ကိုဆက်ပြီးတင်ပြပေးမှာပါနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင
်သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ် VOE ကထုတ်လင့်နေတဲ့အခုတနားရက်စာအစီအစဉ်ကို bamis.voenews.com နဲ့ VOE website YouTube Facebook စာမျက်နှာတွေမှာပြန်လည်နားဆင်နိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံတွင်းကဆင်းရဲတကြခွဲခြားဆက်ဆံမှုနဲ့အကြမ်းဖက်မှုကျူးလွန်နေတာတွေရဲ့အရင်းမြစ်ကိုရှာဖွေဖော်ထုတ်ပြီးရည်ရှိတိရမဲ့အဖြေရှာနိုင်အောင်အတွက်သက်ဆိုင်ရာအဖွဲ့အစည်းအားလုံးကနှစတိုးပြီးတော့ဖြည့်ရှင်းကြဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကနေရခိုင်ရိုဟင်ဂျာတွေဟာအစုလိုက်ထွက်ပြေးလာတာ6နှစ်တည်းရောက်လာပြီဖြစ်ပေမဲ့ရိုဟင်ဂျာတွေဟာအခုချိန်ထိအိန္ဒိယချင်းဘင်္ဂလားဒေ့ရှ်အပါအဝင်ပြည်ပမှာရောပြည်ရင်းမှာပါအိုရင်ပြောင်းရှိအခြေချနေရဆဲပဲလို့ပြောပါတယ်ရိုဟင်ဂျာလူမှုအတိုင်းဝိုင်းနဲ့ခေါင်းဆောင်တွေကအခြေခံလူခွင့်ရေးတွေကိုအငင်းပယ်ခန့်နေရတဲ့တန်းနဲ့ချီတဲ့ဒုက္ခတွေတွေအတွက်တရားမျှတမှုရရှိရေးလုံခြုံရေးနဲ့ရေရှည်ရည်တည်နိုင်ရေးအတွက်ဘလောက်ပဲစ조사ပြီးလှုပ်ဆောင်ကြပေမဲ့နိုင်ငံတကာအစိုးရတွေရဲ့မကြာခဏဆိုသလိုလှည့်လျူရှုတာကိုခံနေရတယ်လို့မြန်မာနိုင်ငံလူခွင့်ဆရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကတောက်ကြနေမှာပြောကြားလိုက်ပါတယ်တကယ်လို့ဖြစ်မဲ့လောက်ရတွေကိုလူခွင့်ကိုလေးစားတဲ့နိုင်ငံတွေစုပေါင်းပြီးတော့လှုပ်ဆောင်ကြဖို့လဲနှိုးဆော်လိုက်ပါတယ်။မကြာခဏဆိုသလိုရိန်ဂျာရေးပြောဆိုလှုပ်ရှားမှုတွေကအခြေအနေမတူကွဲပြားအောင်လုပ်ပေးနိုင်စွမ်းသူတွေရဲ့ငင်းဆန်တာကိုခန်းနေရတယ်လို့လည်းပြောပါတယ်။ရိန်ဂျာရဲ့အစုလိုက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခေါ်လွန်လာ6နှစ်ပြည့်အောက်မေ့ဝယ်အခမ်းအနားအွန်လိုင်းမှာပြုလုပ်ရမှာအထူးကိုယ်စားလှယ်ကအဲ့လိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ဗက်နာချေးစားတက်ဖွဲ့ခေါင်းဆောင် precaution တည်ဆုံးမှုဟာရုရှားသမ္မတရဲ့လက်ချက်လို့အနောက်နိုင်ငံအုပ်စုရဲ့ထင်ကြေးပေးပြောဆိုချက်တွေဟာအလိမ်ညာတာဖြစ်တယ်လို့ရုရှားအစိုးရကတောက်ကြနေမှာတုံ့ပြန်ပါတယ်။2024 American သမ္မတရွေးကောက်ပွဲမှာ Republican သမ္မတလောင်းဖြစ်ထိတ်ကပြင်းနေတဲ့သမ္မတဟောင်း Donald Trump မှာ Chester Brinney က Georgia ပြည်နယ်အာဏာပိုင်ကိုထုတ်ပြန်တဲ့သူ့ရဲ့အကျဉ်းအောင်မှတ်တမ်းကိုယ်တိုင်ပုံကြောင့်တမိုင်းဝင်သွားခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးအတန်မိုင်းရုပ်တန်မိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့ဇူဘေးအယ်တယက်တို့ဖြစ်ပါတယ်ဒီကနေ့မနေ့အစီအစဉ်တွေကို Radio ပြင် VOA website YouTube Facebook စာမျက်နှာတွေကကြည့်ရှုနားဆင်ကြရတဲ့ပရိသတ်အားလုံးကျေးဇူးတင်ပါတယ် VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်တွေပတ်သက်လို့ဝေဖန်အကြံပြုဖို့လည်းဖိတ်ခေါ်ပါတယ်အခုတော့စနေမနေ့ခင်းအစီအစဉ်တွေကိုဒီမှာပဲရက်ခွင့်ပြုပါခင်ဗျာသောတာရှင်တွေနဲ့တကောမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့နေ့ဖြစ်ပါစေ VOA ကို Arch Pay ကြည့်ရှုတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ကျွန်တော်ငြိမ်းချမ်းပါခင်ဗျာ
This program has come to you from the Voice of America, Washington.